Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့မတ်လ22ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မဆုမြတ်မမဒီကနေ့မြန်မာနိုင်ငံတဝမ်းနဲ့နိုင်ငံတကာမှာမြန်မာရေးအတွက်ဆန္ဒပြနေတဲ့သတင်းတွေကိုအပြည့်အစုံတင်ဆက်သွားမှာဖြစ်ပါရဲ့ရှင်ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းမှုတွေကိုရှိန်မြှင့်လုပ်နေတယ်လို့ဆရာနာရှင်စနစ်ဆန့်ကျင်ဆန္ဒပြသူတွေကလည်းအကြမ်းဖက်ဖြိုခွင်းမှုတွေကိုနှီးလန်းစုံနဲ့ရှောင်ပြီးတော့ဆန္ဒပြကြပါတယ်။မန္တလေးမြို့မှာဆိုရင်စစ်တပ်ရဲ့ဖြိုခွဲမှုကိုရှောင်တဲ့အနေနဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားနေတဲ့ကျမ်းမာရေးဝန်ထမ်းရာကနန်းလောက်အာယုံမတက်ခင်မနေ့အစောကြီးကလေးကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပ
ါ။
ဆရာဝန်တွေ၊ဆေးကျောင်းသားတွေ၊သူနာပြုတွေ၊ဆေးဝန်ထမ်းတွေပါဝင်တဲ့မန္တလေးမြို့ကကျန်းမာရေးမိသားစုတွေဟာဒီနေ့မနေ့အစောကြီးအာရုံမတက်ခင်လမ်းပေါ်ထွက်ဆန္ဒပြပြီးတော့လူစုခွဲခဲ့ကြပါတယ်။မန္တလေးအင်ဂျင်နီယာအဖွဲ့ကတော့လူမပါဘဲတောင်းဆိုတဲ့ဆိုင်းဘုတ်တွေလမ်းမှာချပြီးတော့လူမဲ့တပိတ်ပြုလုပ်ခဲ့ကြပါတယ်။အခုလိုမျိုးဆန္ဒပြကြတာအပြင်လမ်းပေါ်ထွက်ဆန္ဒပြပွဲတွေလည်းမန္တလေးအပြင်စကိုင်းပြည်မိချီလာမကွေးတစဲကလေးဒိုင်ဦးဖားကစားတဲ့မြို့အစုံမှာဒီကနေ့ရှိခဲ့ပါတယ်မန္တလေးအောင်ပင်လယ်အရပ်ကဆန္ဒပြပွဲနဲ့တောင်ကြီးမြို့ကဆန္ဒပြပွဲတွေကိုပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်မုံရွာမြို့မှာတော့ဒီနေ့မနေ့ပိုင်းကနန္ဒဝန်ရပ်ကွက်မှာခြိတက်ဆန္ဒပြသူတွေကိုတပ်တွေပြစ်ခတ်ဖြိုခွင်းလို့အသက်28နှစ်အရွယ်အမျိုးသားတယောက်တေဆုံးခဲ့ပါတယ်နောက်ထပ်နှစ်ယောက်ထပ်မင်းလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ရန်ကုန်မြို့မှာလည်းအင်းစိန်ကမာရွတ်လှိုင်တာကိတာစတဲ့မြို့နယ်စုံမှာဆရာနာရှင်စနစ်ဆန့်ကျင်လှုပ်ရှားမှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ်
။ရှင်းကောင်းကအောင်မြင်စေမဲ့တခုတည်းသောမိလာတာမကြောက်တရားဖြစ်ပါဘူး။အကြောက်တရားဖြစ်တာကျွန်တော်တို့ဒီတန်ဖို့အောင်မြင်ပါမယ်။ကျွန်တော်တို့ရောက်ွက်တွေကိုလမ်းတွေပတ်ချောက်မယ်။ပြီးတော့လမ်းမကြီးကိုလူပင်တွေနဲ့ပြသိမ့်မယ်။ပြီးတော့ကျွန်တော်တို့ရအာခံတွေရောက်ပြမယ်။ကျွန်တော်အာခံတွေရောက်ပြသေးအာနာယူရစုကဘယ်တော့မှကျွန်တော်တို့အုပ်ချုပ်ခွင့်မရောက်စေရဘူး။
အခုညနေပိုင်းတုန်းကရန်ကင်းမြို့နယ်ထဲမှာကျောင်းသားလူငယ်တွေခြိတက်ဆန္ဒပြခဲ့ကြတဲ့အသံတွေဖြစ်ပါတယ်။ရဲနဲ့စစ်သားတွေဟာရန်ကုန်မြို့လမ်းတွေပေါ်မှာသူတို့အလွယ်တကူဝင်မလာနိုင်အောင်ရပ်ကွက်နေပြည်သူတွေတားဆီးထားတဲ့အတားအဆီးတွေကိုအတင်းဖယ်ရှားတာတွေလမ်းတွေအင်ဂျင်ဘဲကိုဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့ကြတယ်လို့ရန်ကုန်မြို့ကံတွေကပြောကြားပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးပြည်သူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံစုံမှဆက်ပြီးတော့ပြည်လုံးနေကြပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်အပြင်ဘူဆန်းမျိုးနဲ့ဒေချွန်မျိုးတွေမှာလည်းမြန်မာနိုင်ငံကဆက်အာဏာရှင်စနစ်အဆုံးတက်ရေးတောင်းဆိုဆန္ဒပြပွဲတွေဒီကနေ့လုပ်ခဲ့ကြပါတယ်
။ဆင်းရဲတဲ့ကောင်ရင်းတာလို့ပြောတာ။
ကျန်ကိုရီးယားနိုင်ငံဒေချွန်မြို့ကဆန္ဒပြပွဲမှာဒေချွန်မြို့ကိုရီးယားလွှတ်တော်အမတ်ချန်ချိုမင်းကမြန်မာပြည်သူတွေဘက်ကရက်တီကြောင်ဆန္ဒပြပွဲမှာလာရောက်မိန့်ခွန်းပြောခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်ကကုလသမဂ္ဂရုံးနေရှိပြာကုလသမဂ္ဂတက္ကသိုလ်ရှိမှလည်းမြန်မာတချို့48နာရီအစာငတ်ခံဆန္ဒပြကြတယ်လို့တော်တော်များများနဲ့လာရောက်စုဝေးဆန္ဒပြကြပါတယ်မြန်မာဘုန်းကြီးကျောင်းကတန်ဃာတော်တွေလည်းလာရောက်ပြီးတော့မြန်မာနိုင်ငံအတွက်စုတောင်းပွဲလုပ်ခဲ့ကြပါတယ်ထိုင်ဝမ်ကျွန်းတိုင်ပင်မြို့တော်ကလွတ်လပ်ရေးရင်ပြင်မှလည်းထိုင်ဝမ်ရောက်မြန်မာတွေယာနဲ့ချီစုဝေးပြီးတော့ဒီကနေ့ထိုင်တပိတ်ပေါက်ကြပါတယ်မြန်မာပြည်သူတွေကိုအားပေးတဲ့အနေနဲ့ထိုင်ဝမ်ရောက်မြန်မာတွေကဆန္ဒပြသခြင်းတွေတည်ဆူဆန္ဒပြကြသလိုမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့လုံရက်နဲ့တည်ဆုံခဲ့သူတွေအတွက်ဂုဏ်ပြုအောက်မေ့ပွဲလည်းလုပ်ခဲ့ကြပါတယ
်။ As an immigrant from Myanmar, today we gather here to pay tribute to our fellow countrymen and those fallen heroes in this movement.
တည်ဆုံသွားသူတွေအတွက်ထိုင်ဝမ်မှာဂုဏ်ပြုပွဲလုပ်နေတဲ့အတန်းတွေဖြစ်ပါတယ်။အလားတူဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာလည်းမြန်မာနိုင်ငံကအကြမ်းဖက်အာဏာဖီဆန်နေကြတဲ့ CDM လှုပ်ရှားသူတွေအတွက်ရန်ပုံငွေရှာဈေးရောင်းပွဲဒီကနေ့ပြုလုပ်ပါတယ်။မြန်မာစစ်တပ်ကိုထိုင်းကဆန်ရိတ်ခါထောက်ပံ့နေတယ်ဆိုတာမဟုတ်ဘူးလို့ထိုင်းစစ်တပ်ကညှင်းဆန်လိုက်ပါတယ်။ထိုင်းမြန်မာနယ်စပ်ကမြန်မာတပ်ဖွဲ့တွေအတွက်ထိုင်းစစ်တပ်ကဆန်အိတ်900ကိုထိုင်းအစိုးရအမိန့်နဲ့ပေးခဲ့တယ်လို့အမည်မဖော်တဲ့လုံခြုံရေးအရာရှိတယောက်အပြောကိုကိုးကားပြီးတော့ထိုင်းသတင်းမီဒီယာတွေမှာထုတ်ပြန်ခဲ့ကြတာပါ။ဒါနဲ့ပတ်သက်လို့ထိုင်းနိုင်ငံနာရန်ဆွမ်တပ်ရဲ့တပ်မှူးကြီးပိုချုပ်အမ်နတ်ဆရီမက်ကထိုင်းစစ်တပ်အနေနဲ့ မြန်မာစစ်တပ်ကိုထောက်ပံ့နေတာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ဘက်ကအကူအညီတောင်းဆက်သွယ်လာတာမျိုးမရှိသလိုထိုင်းစစ်တပ်ရဲ့အထောက်ပံ့ပေးဖို့တောင်းဆိုတာလည်းမရှိခဲ့ဘူးလို့သူကပြောပါတယ်။နယ်စပ်မှာပုံမှန်ကုန်ရောင်းကုန်ဝယ်လုပ်တယ်လို့သူထင်ကြောင်းနဲ့အကောက်ခွန်စည်းကမ်းတွေနဲ့အညီအယောင်းဝယ်လုပ်တယ်ဆိုရင်တော့ဥပဒေချိုးပေါက်တာမဟုတ်တဲ့အတွက်တားဆီးအကြောင်းမရှိဘူးလို့ထိုင်းဘူချုပ် Mnet Srima ကကြေညာချက်ထုတ်ပြန်တုံ့ပြန်တဲ့အကြောင်း Reuters သတင်းမှရေးထားပါတယ်။ထိုင်းအစိုးရဘက်ကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးဘူးလို့လည်းသတင်းထဲမှာဖော်ပြပါရယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ 5.19kHz 15953ည 5.25kHz 7783ည 5.32kHz 9335နဲ့စနေတနင်္ဂနွေမှာမိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါရရှင
်။မင်္ဂလာပါရှင်။ကျွန်မများသတင်းအောင်ပါ။သတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်။ American နိုင်ငံဂျော်ဂျီယာပြည်နယ်ကအနှစ်ခန်းဆိုင်တွေမှာတနက်ပြစ်ခတ်မှုဖြစ်ပွားပြီးအာရှຫນွေဘွားတချို့အသက်သေဆုံးရခဲ့ပြီးတဲ့နောက်အာရှຫນွေဘွားအတိုင်းဝိုင်းကိုထောက်ခံတဲ့ဆန္ဒပြပွဲကိုပြည်နယ်လွှတ်တော်အဆောက်အဦရှိမှစနေနေ့ကကျင်းပခဲ့ပါတယ်။လူတွေရံနဲ့ချီပြီးတော့တက်ရောက်ခဲ့တဲ့အဲဒီဆန္ဒပြပွဲကိုအမေရိကန်နိုင်ငံအတွင်းကလူမျိုးຫນွေဘွားပေါင်းစုံတက်ရောက်ခဲ့တာဖြစ်ပြီးလူမျိုးကြီးခွဲခြားမှုနိုင်ငံသားသားကြောက်ရွံ့မှုနဲ့အမျိုးသမီးတွေအပေါ်မှာအထင်သေးအာဃာတထားတာတွေကိုအဆုံးသတ်ကြဖို့တောင်းဆိုခဲ့ကြပါတယ
် I'm here to make sure I am visible.
ကျမဂျီနီယာကိုရောက်လာတာကကျမတို့ဒီရှိမှုကိုအများသိအောင်ဖတ်ပြတာပါ။အာရှຫນွေဘွားတယောက်ဖြစ်ပေမဲ့ဒီနိုင်ငံမှာနေထိုင်တဲ့အမေရိကန်တယောက်စီကိုသိဖို့ပါ။ကျမအတွေ့အကြုံအရကျမတို့ကိုလူတွေကမသိကြကြုံပြခါရဲလို့အပြေခံစားရပါတယ်။ကျမတို့ရှိနေတဲ့ဆိုတာကိုကဘာနဲ့တခြားသူတွေသိအောင်ပြောပြချင်ပါတယ်။ဒီလိုအမုန်းတရားကိုအခြေခံတဲ့တိုက်ခိုက်မှုမျိုးကိုလက်မခံပါဘူးလို့ဂျော်ဂျီယာပြည်နယ်ကဆန္ဒပြသူတူပြောသွားတာပါ။အခုဖြစ်ရဟာ2019ခုနှစ်ကတရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားပြီးတဲ့နောက်အမေရိကန်ကအာရှຫນွေဘွားတွေအပြစ်တင်တာခံရပြီးတော့တနည်းအကြာမှာဖြစ်ပွားခဲ့တာပါ။ဆန္ဒပြပွဲကိုဂျော်ဂျီယာပြည်နယ်ကိုစားပြုအမေရိကန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Russell Warnock နဲ့ John Ossoff တို့အပြင်ပြည်နယ်အောက်လွှတ်တော်အမတ် Bing Nguyen တို့လည်းတက်ရောက်စကားပြောကြားခဲ့ပါတယ်ရှင်။ကိုဗစ်ကာကွယ်ဆေးတင်ပို့မှုအနည်းဆုံး3နိုင်ငံလောက်အတွက်နောက်ကျနေမယ်လို့ကာကွယ်ဆေးအများဆုံးထုတ်လုပ်ပေးနေတဲ့ India Serum Institute ဆေးကုမ္ပဏီကပြောပါတယ်။အိန္ဒိယမှာဆေးလိုအပ်ချက်များပြားနေတာကြောင့် Brazil, Morocco နဲ့ Saudi Arabia နိုင်ငံတွေကိုဆေးတင်ပို့ဖို့နှောင့်နှေးနေတာဖြစ်တယ်လို့ဆေးကုမ္ပဏီကအကြောင်းကြားထားတာပါ။ကမ္ဘာမှာကူးစက်မှုတော့အများဆုံးဖြစ်တဲ့ American နဲ့ဒုတိယအများဆုံး Brazil ပြီးရင်အိန္ဒိယကကိုဗစ်ကူးစက်သူ 17.6 သန်းနဲ့ကိုဗစ်ကူးစက်မှုနှုန်းတတိယအများဆုံးဖြစ်ပါတယ်။အခုထိလည်းကူးစက်မှုနှုန်းကဆက်ပြီးတော့မြင့်တက်နေရပါ။နိုင်ငံတွင်းမှာလိုအပ်တဲ့ကာကွယ်ဆေးအလုံးအလောက်ထိုးမပေးနိုင်သေးဘဲတခြားနိုင်ငံတွေကိုဆေးတွေရောင်းတာလှူတာတွေကြောင့် Serum Institute ဆေးကုမ္ပဏီကိုဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဘရာဇီးနိုင်ငံသားဝန်ကြီးကတော့လက်တလုံးအမေရိကန်ကနေကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအမြောက်အများတင်ပို့ပေးဖို့ဆွေးနွေးနေကြောင်း Twitter မှာဒီကနေ့ရေးထားပါတယ်။ဥရောပနိုင်ငံအတော်များများမှလည်းဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကူးစက်ပြန့်နှံ့နေကြတဲ့အကြောင်းဒီစနေနေ့ကစလို့အသွားအလာတန့်တက်ချက်အသစ်တွေချမှတ်ထားပါတယ်ရှင်။ American ပြည်တော်စုဖလော်ရီဒါပြည်နယ်မှာမိကန်းချီမှာမျိုးဥရာသီကျောင်းပည့်ရဲ့အပန်းဖြေလာတဲ့လူအကြီးထိမ့်မနိုင်တိတ်မရပျော်ပါးရာကြောင့်ပါတီပွဲတွေကိုကန့်တတ်ဖို့စနေနေ့ကအာဏာပိုင်တွေအရေးပေါ်ညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။မိုင်ယာမီမှာအဓိကပါတီပွဲကျင်းပပြီးဧည့်သည်တွေလာရောက်လေရှိတဲ့တောင်ဘက်ကမ်းခြေမှာလာရောက်လေပတ်သူတွေနောက်ထပ်82နာရီအတွင်းလမ်းမတွေပေါ်မှာတက်ခွင့်မရှိသလိုလမ်းတွေစားတောက်ဆိုင်တွေကိုလည်းည7နာရီမှာပိတ်ရမှာဖြစ်ပါတယ်။ဒါပြင်မိုင်ယာမီကမ်းခြေနဲ့အဓိကဆက်တွေ့တဲ့တံတားသုံးမှုကိုလည်းည10နာရီကျော်တာနဲ့ကအသွာအလာပိတ်မှာဖြစ်ပြီးဒေသခံတွေအလုပ်သမားတွေနဲ့ဟိုတယ်ရီမှာတဲခိုသူတွေကိုပဲသွားလာခွင့်ပေးမှာဖြစ်ပါတယ်။ဒါဟာအများပြည်သူရဲ့ကျန်းမာရေးလုံခြုံမှုအတွက်ပါလို့မြို့တော်ယာယီစီမံခန့်ခွဲရေးမှူး Roll Aguilar ကပြောပါတယ်။မိုင်ယာမီကမ်းခြေမှာနေဦးရာသီကျောင်းပည့်ရဲ့ဆိုရင်ပါတီပွဲတွေအကြီးအကျယ်ဆင်နွှဲကြတာအဆင်အလာဖြစ်နေပြီးသတင်းပတ်အနေနဲ့အကြမ်းမှာအခုလိုအမိန့်ထုတ်လိုက်တာဖြစ်ပါတယ်။ဒီနှစ်လာရောက်လက်ပတ်တဲ့လူအကြီးအတွက်ဟာပြီးခဲ့တဲ့နှစ်ကထက်တိတိကျကျပုံများတယ်လို့ မျိုးရော်ဝန်ဒန်ဂယ်ဘာကပြောပါတယ်စားတောက်ဆိုင်တွေမှာအစားအသောက်တွေမှားစားပြီးတော့အရန်ဖြစ်ကြတဲ့ဗီဒီယိုတွေအခကြေးငွေမပေးဘဲထွက်ပြေးတဲ့ဗီဒီယိုတွေပြီးခဲ့တဲ့ရက်အတော်ကြာအွန်လိုင်းမှာပြန့်နှံ့ခဲ့ပါတယ်အခြေအနေထိမနိုင်သိမ်းမရဖြစ်မှာကိုစိုးရိမ်ရတယ်လို့ရဲတပ်ဖွဲ့အကြီးအကဲ Richard Clements ကလည်းပြောပါတယ်ပြီးခဲ့တဲ့နှစ်ကလည်းအပန်းဖြေဖို့ရောက်လာတဲ့လူအုပ်ကြီးကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာခဲ့ပြီးရောဂါပြန့်ပွားမှုတွေကိုထိန်းသိမ်းဖို့ပျော်ပွဲရွှင်ပွဲတွေကန့်တတ်မဲ့ထုတ်ပြန်ခဲ့ရပါတယ်ရှင်။ Australia နိုင်ငံအရှိဘက်ကန်ယူတန်းမှာတနင်္ဂနွေနေ့ကမိုးရီအဆက်မပြတ်တည်တည်မင်းမင်းရွာပြီးတော့ထိခိုက်ပျက်စီးမှုတွေနေရာအနှံ့ဖြစ်လာတာကြောင့် Sydney မြို့အနောက်တောင်ဘက်မှာလူတွေဘေးလွတ်ရာပြောင်းရွှေ့ဖို့အမိန့်ထုတ်ခဲ့ပါတယ်။လူဦးရေအထူးထက်ဆုံးဖြစ်ပြီးလူရှိသန်းလောက်နေထိုင်တဲ့ New South Wales ပြည်နယ်နေရာ12ခုမှာမိုးရေကြောင့်မြေရေရှမ်းပြီးတော့ရေလွှမ်းမှုတွေအန္တရာယ်ရင်ဆိုင်ရတဲ့အတွက်လူတွေဘေးလွတ်ရာပြောင်းရွှေ့ဖို့အမိန့်ထုတ်ပြန်ချတာပါမိုးတဲတဲထန်ထန်ရွာတဲ့အပြင်လေပြင်းတွေတိုက်တာကြောင့်လည်းအပြည့်အစည်းတွေဖြစ်ရတာဖြစ်တယ်လို့မိုးလေဝသနဲ့ဇလားဘီရာဌာနအကြီးတန်းသုတေသီ Jonathan Howe က ABC သတင်းဌာနကိုပြောပါတယ်တချို့နေရာတွေမှာမိုးရေချိန်9.6လက်မအထိရွာမယ်လို့ခမန်းထားပါတယ်တော်ရရှင်များရှင်တင်းငွေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
်နိုင်ငံတော်ကဆရာနာသိမှုစန့်ကျင်ဆန္ဒပြပွဲတွေကိုလုံခြုံရေးဘက်ကဒီနေ့မှအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်မုံရွာမြို့မှာဆန္ဒပြတဲ့သူတယောက်တည်ဆုံသွားခဲ့ပါတယ်ဒါပြင်မန္တလေးမြို့မှာလည်းဆန္ဒပြတဲ့သူတွေကိုပြစ်ခတ်နေနေတာကြောင့်အတော်များများထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒီအကြောင်းပြည်စုံကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဒီတော့နာသိမှုကိုစန့်ကျင်ပြီးဒီလိုကြီးတောင်းဆိုတဲ့ဆန္ဒပြပွဲတွေနိုင်ငံတော်ကမြို့တွေမှာဒီနေ့မှလည်းဆက်လက်ဖြစ်ပွားခဲ့ပါတယ်။ဒါကြိုင်တိုင်းမော်ရမျိုးမှာတော့ဒီနေ့မနေ့ပိုင်းကနေညစွာဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နေနေတာကြောင့်ဆန္ဒပြတဲ့သူတယောက်ဦးကောင်းထိမှန်တည်ဆုံသွားခဲ့ပြီးတော့၃ယောက်နဲ့ရသွားခဲ့တယ်လို့မော်ရမျိုးကတူကဗီဒီယိုကိုပြောပါတယ
်ထွက်တဲ့အခါမှာဟိုဂျက်ပွတ်တပိတ်စစ်ကြောင်းတစ်ခုနဲ့ဟိုအောင်တကြီးလမ်းစစ်ကြောင်းနဲ့ပေါ့နော်ထွက်လာတဲ့ဟိုဖေချာရှဲလဲနေတဲ့ဟိုစစ်အုပ်စုနဲ့တွေ့တော့ကြတော့အာပစ်တာတွေခတ်တာတွေဖြစ်သွားတယ်ပေါ့နော်လေးယောက်ထိရေပေါ့အဲကျန်တဲ့၃ယောက်ကတော့မစိုးရင်အောင်တယောက်ကတော့ high shot ထိသွားပြီးတော့ဆုံးသွားတယ်ဆုံးတဲ့သူကတော့ပုံမင်းမင်းဆုံးပေါ့နော
်မိုးရွာမျိုးကဒီနေ့ပင်မသပိတ်စစ်ကြောင်းမှာဆန္ဒပြရတဲ့သူထောင်ထဲချီပါဝင်ခဲ့ကြပြီးတော့ရက်ွက်လိုက်ဆန္ဒပြတာတွေလည်းရှိခဲ့ကြပါတယ်ဒါပြင်အခုညနေ၃နာရီလောက်မှလည်းနန္ဒဝင်ရဲစခန်းမှာရက်ွက်နေပြည်သူတွေနဲ့လုံခြုံရေးတွေပြိပခါဖြစ်ပွားခဲ့ပြီးဒါကိုပြစ်ခတ်နေနေတဲ့အတွက်ထိခိုက်ဒဏ်ရာရတာတွေရှိတယ်လို့လဲဆိုပါတယ
်အခုပြီးခဲ့တဲ့ဟို၃နှစ်ကြီးပတ်ဝန်းကျင်မှာပဲနန္ဒဝင်ရဲစခန်းမှာလည်းပြိပခါတွေဖြစ်တယ်ပေါ့နော်အဲ့မှာတက်ဆွဲထားတယ်အဖွဲ့တွေနဲ့ဒီကြည့်သူတွေနဲ့ပေါ့အဲ့လိုဖြစ်တဲ့အခါမှာအဲ့တပိတ်ဆွတ်ကြောင်းမဟုတ်ဘူးပေါ့နော်တခြားတိတန့်နဲ့ဒီတိုင်းနဲ့ဖြစ်ကြတဲ့အခါမှာလည်းပြစ်လို့မို့၄ယောက်ထိတာတယ်၄ယောက်ထိတာကတော့ဟိုချက်ထိတာကတော့၃ယောက်လောက်ပေါ့အိုက်ထိတာကတော့၁ယောက်ထိတာပြန်ချက်ထိရလားတကယ်ဟိုပေါ့တိုက်ရိုက်ထိရလားဆိုတော့ဒီကြတာမပြောနိုင်ဘူးပေါ့ဟိုသူကတော့နည်းနည်းလေးသိုးရင်ရတယ်ပေါ့နော်ကျန်တဲ့သူတွေကတော့ဟိုတိုင်ရမသိုးရင်ရ
မန္တလေးမြို့မှာဆိုရင်လည်းဒီနေ့မနက်နေမထွက်ခင်အစောပိုင်းကစပြီးတော့အာယုံဥတပိတ်လူမဲ့တပိတ်စတာတွေကိုဆင်နွှဲခဲ့ကြပါတယ်စေပညာမိသားစုကမနက်9နာရီခွဲမှာအာယုံဥတပိတ်ကိုစတင်ဆင်နွှဲခဲ့ပြီးတော့မန္တလေးအင်ဂျင်နီယာအဖွဲ့အပါအဝင်တခြားတပိတ်စစ်ကြောင်းတွေကလည်းသက်ဆိုင်ရာအဖွဲ့လိုက်စုဝေးဆန္ဒပြခဲ့ကြပါတယ်ဒီလေပိုင်းမှာတော့မန္တလေးမြို့တအောင်ပင်လယ်နဲ့မနောဟရီဘတ်တွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နေနေတာကြောင့်၄ယောက်ထပ်မင်း1 byte 11လမ်းမောင်းတွေမှာတနက်ကြီးစံထိမှန်ပြီးတော့ဒဏ်ရာရတာတွေရှိခဲ့တယ်လို့မန္တလေးမြို့ကတူကပြောပါတယ
်။ဒါရဲဟာကလည်းကျွန်တော်တို့အောင်ပင်လယ်ကိုဟိုနှစ်ဖက်ညှက်ပြီးလာရတယ်။အဲအဲ့မှာတီတူနဲ့အိတ်တိုက်တွေ့တဲ့ပုံစံမျိုးဖြစ်တော့စစ်တပ်ခတ်တယ်ရှိတယ်။ဒဏ်ရာရတာတော့ကျွန်တော်ဒီကြေးပြရတာ၄ယောက်အဲရပါလေဖမ်းတော့တာကဖမ်းပြီးတော့တာက15ယောက်လောက်လို့ဖမ်းပြီးတော့ကျွန်တော်တို့တော့တည်ရတာရဲ့အလေးလိုက်တော့မနော်ရီဘက်ကိုတက်လာတယ်မနော်ရီမှာဖြစ်တယ်ဖြစ်တဲ့ကြီးကတော့အကိုကြီးရာဘာကြီးလည်းပါရတယ်ကြီးစစ်လည်းပါရကျွန်တော်ရှိကိုကြီးစစ်ဖမ်းတော့လောက်ဖြတ်သွားတယ်59လမ်းနေစိုက်ကဖြတ်မောင်းတယ်သူတို့58လမ်းမှာကြီးတယ်လမ်းတိုင်းလမ်းရောက်လိုက်မောင်းတယ်အဲ့ဒါတနက်နေဆန်းဖြစ်တယ်ကြီးစစ်နဲ့ခိတာမဖြစ်ဘူးကျွန်တော်ကိုယ်တိုင်အဲ့ဖိတ်ခါတယ်
အခုနောက်ဆုံးရတဲ့သတင်းတွေကတော့လုံမျိုးရေးဘက်ကအကြမ်းဖက်ဖြိုခွဲတာကြောင့်အောင်ပင်လဲမှာ6ရောက်ထပ်မနေထိခိုက်ဒဏ်ရာရသွားခဲ့ပါတယ
်အဲ့တော့ဂျန်ရဲတို့ဂျန်ရဲသားတွေနဲ့ကျွန်တော်တို့ကျောင်းသမားကပါရှိတဲ့ချောင်းသားတွေပြည်သူတွေအားလုံးကိုဝေးရင်ပြလား
ရန်ကုန်မှာဆိုရင်လည်းရန်ကင်းတောင်မွေစမ်းကြောင်းလိုက်အင်းစိန်ဆောက်တဲ့မြို့နယ်တွေမှာရက်ကွက်လိုက်ဆန္ဒပြတာတွေဂျူသားဂျူသားရှိခဲ့ပါတယ်အမျိုးနယ်16ရက်ကွက်မှာဆိုရင်တော့လုံညိုရင်အနာပိုင်းဒီဘက်ကလမ်းတွေအတွင်းကိုဝင်ရောက်ပြီးတော့ပစ်ခတ်ခဲ့ပြီးတော့ရက်ကွက်ကလုံညိုရင်အတွက်ချထားတဲ့အကားရန်အတားအဆီးတွေကိုဘူရိုဇာနဲ့ဖယ်ရှားခဲ့တာတွေကို Facebook လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတွေမှာလည်းတွေ့ရပါတယ်။ဖေဖော်ဝါရီတနေ့ကစပြီးတော့နိုင်ငံတော်စစ်အာဏာသိမ်းမှုကိုစွန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းခဲ့တာကြောင့်တေဆုံးသူဦးရေဟာ140ကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
ရှမ်းပြည်နယ်တောင်ပိုင်းနေမြေခံတိုက်ရင်းကအရာရှိနှုတ်အချားစင်နှုတ်အပေါင်း၄ဦးတို့ကိုစစ်ပြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖေကုံမြို့နယ်ကရွာသား၄ဦးကိုအရေးယူထားတဲ့ကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါအုတ်ချုံမှုကိစ္စဆောင်ရွက်ဖို့မော်တော်ယာဉ်နဲ့လာတဲ့မြန်မာစစ်သားအရာရှိနှုတ်အပါအဝင်၄ဦးကိုရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့နယ်တွင်ဒေသခံရွာသားတွေကနေဖမ်းဆီးလုကြမှုဖြစ်စဉ်ဖြစ်ပွားခဲ့တယ်လို့သမ္မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်မလ15ရက်နေ့ကအရဝတ်နဲ့မြန်မာစစ်တပ်က၄ဦးကိုလူတူစုကနေဖယ်ခုံမြို့နယ်လက်ထွန်ကျေးရွာရှိမြောက်ဘက်တောင်ကုန်းပေါ်ကို၎င်းတို့စီးနင်းလာတဲ့ရင်နဲ့အတူခေါ်ဆောင်သွားကြောင်းမလ19ရက်ကရှားဖွေခဲ့ရမှာ35ပေခန့်နဲ့တဲ့6တွင်ကားတစ်စီးမီးလောင်နေကြောင်းသိရှိရသလို၎င်းနေရာတဝိုက်ကိုဆက်လက်ရှားဖွေခဲ့ရမှာချင်းနေချင်းတွင်လက်ပြန်ကြိုးတုပ်လျက်တိုက်စုံနေတဲ့အရဝတ်နဲ့အလောင်းတွေကိုသိရှိရတယ်လို့သမ္မတော်ဘက်ကဆိုပါတယ်အဆိုပါလုတ်ကြံတပြားမှုမှာပါဝင်တူးလို့ယုံကြည်ရတဲ့ဖေကူမြို့နယ်လေသွန်ချေးွာနေဥကေကောရီရှိ55နှစ်နဲ့ဥမောင်လာ40နှစ်နဲ့ဖာလိုင်တောင်ချေချေးွာနေဥမောင်ငိ50နှစ်ဥမောင်ခုံ45နှစ်အပါဝင်ရွာသား၄ဦးကိုစစ်ဆေးပေါ်ထုတ်လျက်ရှိပြီးဥပဒေနဲ့ညီထိရောက်ပြင်းထန်စွာအ мян ဆုံးအရေးယူနိုင်ရေးဆောင်ရွက်နေတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်အရဝတ်နဲ့လာတဲ့သမ္မတော်သားတွေကိုဖေကုံမြို့နယ်ဒေသခံရွာသားတို့ကဖမ်းဆီးခဲ့ကြောင်းကိုတော့ဒေသခံတူကပြောပါတယ်
။ဆံအရသားစီရသားရန်မဖမ်းတော့တဲ့သူကဆိုင်ထဲမှာပြရဝင်ဝင်ချင်းနဲ့စစ်ကမ်းလုံးကြော်ကြီးကတိတော့ခါတခံချက်ပြလိုက်တော့စစ်သားခံချက်ပြလိုက်ရင်ဆွေးရဟန်းနဲ့ဖြစ်တော့တယ်
ဒါပေမဲ့သိုးသက်သောကရင်ပြည်သူအင်အားစု PKPF သတင်းနဲ့ပြန်ကြားရေးပြူလိုကတော့မြန်မာစစ်တပ်က၄ဦးဟာကျေးရွာတွင်မူယူရန်ကားပြီးအရက်တောက်လွန်လို့မူပြဲ၄နှစ်နှစ်တန်ရင်နီနာကမူပြဲကြီးလောင်ကန်တဲ့ရင်းနှစ်တေဆုံးတာဖြစ်ပြီးဒေသခံတွေဖမ်းဆီးတပ်ဖြတ်ကြောင်းအကြောင်းပြချက်နဲ့အဲ့ဒီဒေသမှာတပ်ဆွဲတာလူဖမ်းဆီးတာဖြစ်တာလို့ဒီကနေ့မှာထုတ်ပြန်ထားပါတယ်တမရဘက်ကရွာသား၄ဦးဖမ်းဆီးစားကြောင်းကြားပြည်နယ်ခြေဆိုင်လယ်နီးပညာသောက်ကူပြုဖွဲ့သာဝန်ရှိသူကိုကျော်သိန်းအောင်ကအတည်ပြုပြောပါရယ
်တော်တော်များများတော့ပြန်လွတ်လာပြီးတော့မှကြီးရွာလူကြီးဟောင်းတူနဲ့ကနေတုံးအဖြစ်ဖြစ်နိုင်တယ်ပေါ့နော်အားလုံးပေါင်းလင်းကျက်သေးတယ်ဆိုတော့အခြေအနေရှိပါတယ်ခင်ဗျာ
မြန်မာစစ်တပ်က၄ဦးပျောက်ဆုံးမှုကိုကြောင်းပြုပြီးမြန်မာစစ်တပ်စစ်ကြောင်းကနေမလ18ရက်နေ့မှာဖယ်ခုံမြို့နယ်မိုးပြင်းမြို့ကဆောင်ကန်းကျေးရွာလဲထုံရွာနဲ့ပေါ်ရီတောင်ကျေးရွာတွေကိုစစ်တပ်ရဲလုံရင်နဲ့ရောက်ရှိလာခဲ့ရမှာရွာသားတွေသားစည်းဆန္ဒပေါ်ထုတ်ခဲ့လို့တပိတ်ဖြိုခွင်းမှုဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်မှာကြားဝင်ညှိနှိုင်းပေးတဲ့တပိတ်ကောင်းဆောင်ခုံမျိုးလိုင်ဝင်းနဲ့ရွာသား30ကျော်ကိုမြန်မာစစ်တပ်ကနေဖမ်းဆီးသွားခဲ့ပါတယ်။ဒီအချိန်လေးကိုကုသိုင်ဖန်းခံရသူကိုခွန်မျိုးလှိုင်ဝင်းကအခုလိုပြောပါတယ
်စစ်တပ်တွေကရဲဆဲအလုံးကြီးနဲ့ဝင်လာတယ်သူတို့လူအသက်ခံရပါတယ်ဒီကမှာဒရင်တိတရပါတယ်ဆိုပြီးတော့လာရချက်ပြီးတော့ရပြည်ရသားတွေနဲ့သူတို့နဲ့ထိတိုက်တွေ့တယ်တစ်ခါတော့စစ်တပ်တွေပြန်လာတော့ဒုတိယကျင်းလာချင်းမှာတော့ဘာကြီးလို့မြေပေါ်ချီစင်းနဲ့ပြည်ဖြူခွဲရပါရတဲ့မှာပတ်စေထားလို့
ဆေးအနာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြတာရက်ရှိလာသလိုလုံခြုံရေးအဖွဲ့တွေရဲ့သပိတ်ဖြိုခွင်းမှုကလည်းအချိန်ပြင်းလာတာကြောင့်တေဆုံးတန်ရရရှိမှုတွေကလည်းများပြားလာနေပြီးတချို့ဒေသတွေမှာဆန္ဒပြသူတွေကနေလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရတဲ့နီလန်းနဲ့တုတ်ပြန်မှုတွေကလည်းရှိလာနေပါတယ်ခင်ဗျာ
ပြ လသမဂ္ဂလူမျိုးရေးကောင်စီကမြန်မာနိုင်ငံအတွက်ထိတိရောက်ဆောင်ရွက်တာမရှိသေးလို့ထိတ်လန့်စရာအခြေအနေတွေရောက်ခဲ့တယ်လို့မြန်မာနိုင်ငံကလူမှုအခြေပြုအဖွဲ့900နီးပါးကပြောပါတယ်။ဒီလောက်ရပြီအတွက် ICC တရားရုံးကိုလည်းတင်ပြဖို့တောင်းဆိုပါတယ်။လူခွေလှုပ်ရှားသူမဟုတ်ဝေမှုကိုမဆုမြတ်မုံကမေးမြန်းထားတာကိုဒီပတ်မြန်မာအရေးစီစဉ်မှတက်ဆက်လိုက်ရပါတယ
်။မင်္ဂလာပါမဟုတ်ဝေလူရှင်ပြည်ရေးမြန်မာဝိုင်းစီစဉ်ရနေတူဆိုပါတယ်ရှင်
။မင်္ဂလာပါမ
ဟုတ် so အခုဒီမောင်ဝင်းတို့ရဲ့လူမှုအခြေပြုအဖွဲ900နီးပါးပေါ့နော်488ဖွဲ့ရနေပြီးတော့မှကြေညာချက်ထုတ်ပြီးတော့ဒီမြန်မာနိုင်ငံမှာဆက်အနာတင်ထားတဲ့သူတွေရဲ့ဒီလူမှုဆန်တဲ့လုပ်ရက်တွေကိုရပ်သွားအောင်လို့တောင်းဆိုရဲအဲ့ဒီထဲမှာဘာပါလဲဆိုတော့ဒီကုလသမဂ္ဂရုံချုပ်ရေးကောင်စီကနေပြီးတော့မှဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုလေ့လာဆောင်ကြည့်ဖို့နဲ့ကြားဝင်ဖြည့်ရှင်းပေးဖို့အတွက်အထူးအဖွဲ့ကိုအများဆုံးဆင်လွှတ်ပါဆိုပြီးတော့မှတောင်းဆိုထားတာပါပါတယ်ရှင်ဆိုတော့ဘယ်လိုမျိုးဒီအဖွဲ့ကိုပေါ့နော်တို့သွားကြည့်ချင်းပြီးတော့မှဘယ်လိုမျိုးလေးလာဆောင်ကြည့်မှုတွေကိုလုပ်စေချင်တာလဲဆိုတာအရင်ဆုံးသိပြရစီရှင်
။ဟုတ်ကဲ့ပါအမအာကျွန်တော်တို့ဒီလူမှုဖွဲ့စည်းရေးရနေပြီးတော့ပေါ့နော်။ဒီအရင်တုန်းကလည်းဒီ February လတုန်းကလည်းကျွန်တော်တို့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကိုဟိုစာရီပိတ်ပို့ခဲ့ပါတယ်။တိုးပြီးမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့အဲကျွန်တော်တို့ဆုံးဖြတ်ချက်ထွက်လာတာမျိုးမဟုတ်ဘဲနဲ့ထုတ်ပြန်ချက်ထွက်လာတာမျိုးတွေထွက်လာခဲ့ပါတယ်။အထုတ်ပြန်ချက်ကအတိုင်းအတာတစ်ခုထိကျွန်တော်တို့ထိရောက်တဲ့နောက်ပြီးတော့ပြင်းထန်တဲ့ဆိုပေမဲ့လည်းထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမပါဝင်လာဘူးပေါ့နော်အဲ့လိုထိရောက်တဲ့အရေးယူဆောင်ရွက်မှုဖြစ်လာဖို့ဆိုလို့ရှိရင်ကျွန်တော်တို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီဆုံးဖြတ်ချက် resolution ဆိုတဲ့ဟာတွေထုတ်ရတာဖြစ်ပါတယ်ဆိုတော့ဒါတွေဖြစ်လာဖို့အတွက်အခုတခါကျွန်တော်တို့ထပ်ပြီးတော့ဒီလို statement ထုတ်ပြီးတော့ကျွန်တော်တို့ကြေညာချက်လိုဟာထုတ်ပြီးတော့ထပ်မံပြီးတော့တောင်းဆိုတဲ့သဘောမျိုးဖြစ်ပါတယ်အဲ့ဒီမှာမှအမပြောသလိုပဲဟုတ်ပါတယ်ကျမတို့ဒီလုံခြုံရေးကောင်စီကနေပြီးတော့မှပေါ့နော်မြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအထူးသဖြင့်ဒီလိုမျိုးကျမတို့တပ်ဖြတ်မှုတွေမတရားဖမ်းဆီးမှုတွေညှဉ်းပန်းနှိပ်စက်မှုတွေအပြစ်မဲ့တဲ့ပြည်သူတွေကိုဒီလိုညှဉ်းပန်းနှိပ်စက်မှုတွေကိုကျမတို့လေ့လာဆောင်ကြည့်ဖို့နဲ့အဲကျမတို့ဒီနိုင်ငံရေးပြဿနာတွေကိုကျောင်းဝင်ညှိနှိုင်းစိတ်ဆက်ပေးဖို့ဟိုကျမတို့အဖွဲ့စည်းကိုယ်စားလှယ်အဖွဲ့ကိုလည်းကျမတို့တောင်းဆိုထားတာဖြစ်ပါတယ်ဆိုတော့အဲ့ဒါကတော့လောလောဆယ်တောင်းဆိုနေတာပေါ့နော်
ဟုတ်ဒီလုံခြုံရေးကောင်စီကပေါ့နော်ဟိုသူ့ရဲ့ဒီတုံ့ပြန်မှုကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့တုံ့ပြန်မှုကလက်တွေ့ထိထိရောက်ရောက်မရှိသေးတဲ့အတွက်ကြောင့်မို့လို့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကပို့ပြီးတော့ဆိုးနေတယ်ဆိုတော့မဝင်လူတွေရဲ့ထုတ်ပြန်ချက်ထဲမှာလည်းရေးထားပါတယ်ဆိုတော့အခုတစ်ခေါက်တောင်းဆိုတဲ့မဝင်လူတို့တောင်းဆိုနေတယ်လို့မျိုးပေါ့သူတို့ဘက်ကတုံ့ပြန်မယ်လို့မျှော်လင့်လာရှင်ဘာလို့ဆိုတော့အထူးသဖြင့်ဒီလုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်နေမှာဆိုရင်ဒီတရုတ်နိုင်ငံနဲ့ရုရှားနိုင်ငံကပါနေတယ်ဆိုတော့လေအဲ့ဒီဒီတောင်းကိုဘက်ကဖြစ်စေခြင်းတို့တောင်းဆိုမှုတွေကိုဖြစ်လာနိုင်ဖို့အတွက်ကရောလွယ်နိုင်ပါမလားရှင်
ပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံတခုရဲ့နိုင်ငံရေးအခြေအနေတွေမှာဒီဆုံးဖြတ်ချက်တခုကုလသမဂ္ဂနေထွက်လာဖို့ဆိုတာမလွယ်ကူပါဘူးမလွယ်ကူပါဘူးဒါမြန်မာပြည်အရေးကိစ္စမှာမှမဟုတ်ဘူးဘယ်အရေးကိစ္စမှာမှမလွယ်ကူပါဘူးဆိုတော့မြန်မာပြည်အရေးမှာဆိုလို့ရှိရင်လည်းခုနလိုတရုတ်တို့ရုရှားတို့ကနေပြီးတော့မြန်မာအစိုးရတွေဘက်ကဒါမှမဟုတ်စစ်တပ်ဘက်ကနေပြီးတော့သူတို့ကာကွယ်ပေးလေးရှိရပေါ့နော်တော့ပေမဲ့ကျမတို့ကဒီကုလသမဂ္ဂရဲ့ဒီလုံခြုံရေးကောင်စီကုလသမဂ္ဂရဲ့ဖွဲ့စည်းပုံလုံခြုံရေးကောင်စီရဲ့ဖြစ်စီပုံအနှစ်သာရတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဒီလုံခြုံရေးကောင်စီအနေနဲ့လေးစားလိုက်နိုင်ရမယ့်သူတို့ရဲ့တာဝန်နဲ့ဝတ္တရားတွေရှိပါတယ်အဲ့ဒီတာဝန်နဲ့ဝတ္တရားတွေအရကျမတို့ကဒီအချက်လက်တွေကိုတောင်းဆိုနေတာဖြစ်ပါတယ်ဒီလိုကိစ္စရက်တွေဟာကျမတို့မလွယ်ကူပါဘူးကြံ့ကြာတတ်ပါတယ်တော့ပေမဲ့ကျမတို့ဟိုပြည်သူတွေအနေနဲ့ကလုပ်ဖို့တာဝန်ရှိရဲ့လို့ကျမတို့ရတင်ရထိုက်တဲ့ဟိုကာကွယ်မှုလုံခြုံမှုပေးဖို့တောင်းဆိုခွင့်ကိုကျမတို့ကတောင်းဆိုဖို့ရှိရဲ့အဲ့တော့အခါကျတော့တဖြည်းဖြည်းချင်းကျမတို့ကတွန်းသွားရမှာဖြစ်တယ်ဒါပေမဲ့လုံးဝမဖြစ်လာနိုင်ဘူးတော့မဟုတ်ပါဘူးလက်တွေ့မှာဖြစ်လာနိုင်တဲ့အနေအထားတွေလည်းအများကြီးရှိပါတယ်ဘာဖြစ်လို့လဲဆိုတော့စစ်အုပ်စုအနေနဲ့နှစ်ပေါင်းမြောက်များစွာဆိုတာပြည်သူတွေကိုပြည်သူတွေအပေါ်မှာကျူးလွန်ထားတဲ့ပြမှုတွေကအများကြီးဖြစ်ပါတယ်ကုလသမဂ္ဂကိုနိုင်ကိုကတနည်းကြကြမှတ်တမ်းတင်ထားတဲ့မှတ်တမ်းတွေ fact finding mission ကနေပြုစုထားတဲ့ဒီကျမတို့ဒီမှတ်တမ်းတွေရတော့လကောက်သူတို့ရဲ့ကျူးလွန်မှုတွေကအမတန်ကြီးမားပါတယ်အတွေ့အကြုံမို့လို့အခုထက်ထပ်ပြီးကျူးလွန်လာတဲ့အဲကျူးလွန်မှုတွေနဲ့ပေါင်းဆက်လာပြီးဆိုလို့ရှိရင်ကျမတို့ကုလသမဂ္ဂအနေနဲ့ငင်းပယ်လို့မရပြစ်ပယ်ထားလို့မြန်မာပြည်ရဲ့အရေးကိုပြစ်ပယ်ထားလို့မရတဲ့အနေအထားကိုကြောက်သွားပြီးရောကျမတို့ဟိုတုံ့ပြန်ရမှာဖြစ်ပါတယ်အခါကျရင်တော့နောက်ဆုံးကျမတို့တွင်းနဲ့ချိန်ကြရင်တော့ရုရှားရောတရုတ်ကိုလက်ခံလာရမှာဖြစ်ပါတယ
်။နောက်ဒီမောင်ဝင်းတို့တောင်းဆိုတဲ့တောင်းဆိုချက်တွေမှာနောက်တစ်ချက်ပါတာကဒီစစ်ရနာတင်ထားသူတွေရဲ့လှုပ်ရက်ပေါ့နော်သူတို့ရဲ့လှုပ်ရက်ကို ICC ဒီနိုင်ငံတကာ
ရာဇဝတ်တရားရုံးအထီကိုတင်ပေးပါဆိုပြီးတော့မှာတောင်းဆိုရလဲပါပါတယ်ဆိုတော့အဲ့ဒါကရောတကယ်လက်တွေ့ဖြစ်လာဖို့ကလွယ်နိုင်ပါမလားရှင့်ကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုတဲ့တောင်းဆိုချက်တွေဟာ ဖြစ်လာဖို့အစ်မြန်များရှိရဲသူတို့အရင်ဆုံးအစည်းအဝေးတွေလုပ်ရမယ်အစည်းအဝေးလုပ်ပြီးလို့ရှိရင်ခုနဆုံးဖြတ်ချက်တွေရေးရမယ်ဆုံးဖြတ်ချက်တွေအကုန်လုံးသဘောတူမှာတမျိုးတွေဖြစ်လာပါဖြစ်ပါတယ်ခုန ICCO refer လုပ်တယ်ICCOမြန်မာပြည်အခြေအနေကိုဟိုကျမတို့ဟိုပို့ရဲဆိုတဲ့ဟာကလည်းမလွယ်ကူပါဘူးတို့ပေမဲ့ကျမတို့ဖြစ်လာနိုင်တဲ့အနေအထားရှိပါတယ်မလွယ်ကူပေမဲ့ ဖြစ်လာဖို့လိုအပ်ပါတယ်ဖြစ်လာနိုင်တဲ့အနေအထားတွေလည်းကျမတို့ရှိပါတယ်။ဘာကြောင့်လဲဆိုတော့ဆက်ဆံတာကပြောခဲ့သလိုမျိုးဒီစစ်တပ်ကနေပြီးတော့အပြစ်မဲ့တဲ့ပြည်သူတွေပေါ်မှာလူနည်းစုတွေပေါ်မှာလူမျိုးစုတွေပေါ်မှာကျူးလွန်ထားတဲ့ပြင်မှုတွေဟာဒါနိုင်ငံတကာရာဇဝတ်မှုတွေဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျူးလွန်နေတဲ့ပြင်မှုတွေဟာဆိုလို့ရှိရင်လည်းနိုင်ငံတကာရာဇဝတ်မှုတွ ဒီမှာလက်ရှိဖြစ်ပေါ်နေတဲ့ဒီရာဇဝမှုတွေဟာဆိုလို့ရှိလို့ရှိရင်ဒါလူသားမျိုးနွယ်စုအပေါ်မှာကျွလွန်တဲ့ရာဇဝမှုဖြစ်တယ်ဆိုပြီးတော့ဒါပျော်ပျော်နေကြပြီဖြစ်တယ်ပေါ့နော်ဒါတွေကိုဒါနိုင်ငံတကာအနေနဲ့အဲဆုံးသက်စစ်ဆေးပြီးရေးယူဖို့လိုတယ်လို့ပြောနေကြပြီပေါ့ဆိုတော့ကျမတို့ကဒီလိုရာဇဝမှုတွေဖြစ်လာပြီဆိုလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့တာဝ ตัวดาตุรุยจะจ่ายเงินเพื่อเอารถตุรุยจะจ่ายเงินกูตัวว่าการเช่าพ่อผู้นั่งนี่เรียกด้วยจำหัวรู้จังว่ารู้ปะใจจงว่ารับเพื่อเนาะที่เช่ากันดีเนี่ยมาจวบรู้สินได้มาก็ICCได้ในเงินกายจะช่วยคงยงกันในปีอ่อนเลยเนี่ยมาปีนี้ปัตตาปีอ่อนเนี่ยมาบีบออกมาส่งเงินสิ่งที่ผู้กูตัวเนี่ยมาสิ่งที่จะจุลน์ผู้กูส่งเงินสิ่งที่ผู้สัตว์เนี่ยวิเชตเดียบเนาะที่โรฮิงญาเรียกว่าที่อาจจะมา เนี่ยเท่าเดิมเนี่ยเนี่ยเท่าเดิมที่สายกูได้ลูดามิโอเนี่ยสูบออกมาจุลน์เนี่ยยังจะหุ่นอันนี้เนี่ยไอซีซีการเนี่ยวิวตู้สิ่งแม่เนี่ยตู้ส่งนั้นสิ่งที่มีจุลน์เนี่ยใช่ไหมไอ้ข้าจารอที่กูเล่าตั้งมาการเนี่ยคุณจังหวะเรื่องต่างสูตรจริงเนี่ยแทบเป็นสินทรัพย์เลยสิส่งนั้นสิ่งที่มีเดียโปรเซสมาใช่ไหมแทบเป็นวิวที่เนี่ยมาที่เยี่ยงกูรับฟังลูกเจ้าสูตรเช่นเนาะแต่จังหวะเจ็ดเจ็ดเป็นเจ้าส่งนั้นสิ่งที่วิวจุลน์เนี่ยรู้วิวที่เยี่ยงอยู่เลยยามาใช่ไหมส่งมาเจ้านาก็ที่มาเลชิชินีบิดา process ชีเอแล้วพี่จะมารู้ไอซีจีมาเลยดีจุลน์ใส่จุลน์ทาร์สูเร่ดีอ่ะมุกพิเศษชีเอสูรอพี่รู้เช็คเจ้าหญิงดีชินีบิดาชิดเดียวจะจังหัวรู้จะมารู้ที่แบบก็ดีกูเลยต้องมาการลงช่วยกังซีว่า ICC กูปูบุตรจังว่าเป็นส่วนเช่นเดียร์ลานนี้เดียร์ลาลา
ชีเอจมารูปเช่นนั้นเองเจชีเอจุลมุวิอาเลชินีเราตัวจมารูอารมณ์เนี่ยแต่จังหูลูเล่ลูอาเจแต่จังหูลูจมารูก็ดาตั้งสุวรรณเสด็จบ่เนาะแล้วเกลือบ่เนาะที่กุลาตมะกาลงจงยิ่งกังสิกานีบิดอดีมาเวนูดาตั้งสุทารีตั้งสุเจดีได้ลงมาเปิบุสุยที่กุลาตมะกาเป็นเด็กเนี่ยยาที่ทุเรียนนิลากันกันนีบิดอส่งเชียบิดอลูเปิบาสุยพิจารณาเลปาบาเรสุโรเอร่ากาดี
พี่ดูมีอะไรบ้างเนาะที่มีอะไรในใจอาจจะต้องไปเกี่ยวกับเรื่องเช่นมาเรื่องอะไรบ้างล่ะเช่นเขาเกี่ยวกับมาที่อาจจะเรื่องนี้ล่ะกันกันในปีอ่อนเลยกูเลยต้องมาก็ลงช่วยกังสีกูจมารู้ใจจงรู้ยาราชีบาร์เอจมารู้อาทุกปีลูกเปียร์เข้ามาเนี่ยมาที่มาเนี่ยน่าเลยร่ารอดาอยู่กูเลยต้องมาการในปีอ่อนเนาะเสด็จจีนในงานนั้นก็เสด็จจีปูปีอ่อนเสด็จใครเนี่ยสุดระดับมีอยู่น่าเลยทาร์เรลูจังว่าอยู่ซาบาร์เอจะต้องมีเนี่ยส่วนมันเกี่ bio da ni kai chain dai ne su re ha ga li dan a chu pi ye naw song a sin phit par de da wo jwa lo wa ti ti chit cha a chi chi le le swin nwe bio ma da pyo so swin nwe taung so wa mae kai sa ye phit par de to bi mae di a chu pi ma ta cha do process ti nya yi shi par de ai ma ma khuna jwa lo ho ta di pe a saung ji da ni bio ma a yin yu re a sin ni nya yi shi par de ai a yin yu mu re de ma khuna pyo de tomorrow di sipa ye paisu a ye yu la re naraka lan na yang wae mu re pait pin na re nokha cha ro tomorrow di icc po ra re yati bo no da re ha athuki ye process de de ma pa win bi da ye yu saung ya mu re de ma pa win bi da phit par de da implied phit de bo no tomorrow athu de le ma pyo ba ne da re ha pa win bi da kaisa ye de phit de da bian khuna lo myo di ကိုယ်တော်တမကလုံချုံရေးကောင်စီကနေပြီးရောမြန်မာနိုင်ငံအတွက်ကိုအချင်းလေးလေးလာစောင့်ကြည့်ပြီးရောကြောက်ချက်ညီနိုင်စနေပေးမဲ့အဲကိုယ်စားလှယ်အဖွဲ့ပေါ့နော်ဘော်ဒီတစ်ခုကိုတုတ်ဖို့ဆိုတဲ့ဟာလေဒါ အချူပီရဲ့ဖရိမ်ဝတ်ဒီမှာပါဝင်တဲ့ကိစ္စရဲ့ဖြစ်ပါတယ်ကျွန်မဆိုလို့ရှင်ဒါကျွန်တော်တို့တောင်းဆိုနေတာတွေဟာဒါ responsibility to framework ရဲ့အောက်ထဲမှာပါဝင်တဲ့အချက်တွေဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့စစ်တိုက်ဖို့ဟိုခေါ်နေတဲ့ဟာမျိုးတော့အချက်ချင်းလည်းမဟုတ်သေးပါဘူးဘာဖြစ်လို့လဲဆိုတော့ဒီလိုကိစ္စရက်ကဆွဆနာကပြောသူတို့ကျွန်တော်တို့တိတိကျကျဘယ်ဘောင်းဆောင်နဲ့ဆွေးနွေးပ
to condition ni chi de bo le so condition ni ya ba le so ai nai ngan ma di lu myo dong tat phat mu ri phit ni da la naw di sit ya zwe mu ju le mu ri phit ni da la lu myo lu myo ne su ri o shin lin tou the mu ri phit ni da la da mo ye di lu da du a paw ma ju lun ne ya zwe mu ri phit ni bi la a lo ai lu myo a chat 4 chat phit bi so yin naw tharu wa di a 2 bi long gan sin o sa ba le so di myo ma nai ngan ma di let shi a sit ya na tain tha du ri lou ni de lou yet de ya da myo ju lun ne a che ni ri o yaung ni bi so pi lo ma kula ta ma ga ga ti ya we paw naw pyo da myo ri yo shi ba bi la shin
Obare the responsibility to protect the referee work has solution. Kuna Bure the Soya Sono Nangadaga Yazumu Rebo Julone solution Tao Atombilo Yara Chibare. So Kulatamaka Pyone Bilabo Shine Bilo Jumarusima the Yazumu Julon Mushine Bilalu Pyone Bila Soro. တိတ်မကြသေးခင်ကပဲလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်ကာလအတွင်းမှာဒီကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေမရှင်ကနေပြီးတော့စနစ်တကျအသေးစိတ်ပြုစုထားတဲ့အစင်ခံစာထွက်ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီအစင်ခံစာထဲမှာဆိုလို့ရှိရင်မြန်မာစစ်တပ်ကဒီရိုဟင်ဂျာတွေကိုလူမျိုးတစ်ဖက်မှုတွေလုပ်ခဲ့တယ်။တခြားလူနည်းစုတိုင်းရင်းသားတွေကိုဒီစစ်ရာဇဝတ်မှုတွေတော့၎င်းဒါမှမ အဲအစီအခံစာထွက်ရှိပြီးနှစ်နှစ်ကာလမှာအခုကျမတို့ဟိုစစ်အာဏာသိမ်းမှုဖြစ်ပြီးတော့နောက်ထပ်ကျူးလွန်မှုတွေထပ်ထပ်ဖြစ်လာနေရဖြစ်ပါတယ်အခုလောလောဆယ်မှာတော့ကျမတို့ဒီအဲရတပြည်သူရဲ့ဒီငင်းချမ်းစွာဆန္ဒဖော်ထုတ်နေရပြည်သူတွေနဲ့နောက်ပြီးတော့စီဒီအမ်မှာပါဝင်နေတဲ့လူတွေကိုနှိမ်နင်းလာတယ်အထူးသဖြင့်ဒီလိုမျိုးတပ်ဖြတ်မှုတွေညှဉ်းပန်းနှိပ်စက်မှုတွေဒါတွေဟာ ကနေ့တကြနဲ့ကြည်ကြည်ပြန့်ပြန့်ဖြစ်နေပြီဒါကြောင့်မို့လို့ဒီလိုစနစ်တကြနဲ့ကြည်ကြည်ပြန့်ပြန့်ဖြစ်တဲ့ဆိုလို့ရှိရင်ဒါဟာကျမတို့လူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုလို့သတ်မှတ်လို့ရတာဖြစ်ပါတယ်ဒါကြောင့်မို့လို့လေလူခွင့်ရေးစောင့်ကြည့်လိုက်တဲ့အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းနောက်ပြီးတော့ဥပဒေရေးရာအဖွဲ့အစည်းနဲ့အဖွဲ့အစည်းအပါအဝင်ကျမတို ဒီလိုမျိုးအခုလိုမျိုးအချိန်ပေးပြီးတော့ဖြစ်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ ပါရှင် ကျေးဇူးပါ
မင်္ဂလာပါရှင်
ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီစစ်ကောင်စီကိုမဟာနာတုတ်ပြန်မှုထိရောက်မှလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်ရဲ့အတူကျွန်မအင်ဂျင်နိုင်ကကုညီတင်ဆက်ထားပါတယ်ရှင်ဒီကနေ့မလတ်ဆက်ရှိတဲ့နေ့ကရန်ကုန်ကပိုင်ကုန်းပြည်ကမဟာပါဒနာလှိုင်ကူမှာမြန်မာနိုင်ငံ အထမအကြိမ်နိုင်ငံတော်တန်ခါးမဟာနာကအဖွဲ့၄၈ပါးစုံကြီးအစည်းအဝေးကျင်းပခဲ့ပါတယ်အစည်းအဝေးမှာစစ်ကောင်စီသာသနာရေးဝန်ကြီးဌာနကသဘောမတူနိုင်တဲ့ငကူအကျိုးညှိနှိုင်းအစည်းအဝေးကလေးကဆရာတော်ကြီးတွေသဘောတူချမှတ်ခဲ့တဲ့အတိုင်းဆုံးဖြတ်ချက်တွေကိုပြန်လည်ချမှတ်ခဲ့တာတွေ့ရပါတယ်ဒါကြောင့်လဲညဘက်စစ်ကောင်စီကအပြည့်အဝထိန်းချုပ်ထားတဲ့မြဝတီနဲ့မြမယုတ်တန်သတင်းတွေမှာမဟာနာဆရ သာသနာရေးဝန်ကြီးဦးကကိုရဲ့ရှောက်ထားချက်အချင်းချင်းနဲ့အစည်းအဝေးတွင်အခြေလောက်ကိုပဲဖော်ပြခဲ့တာတွေ့ရပါတယ်။လက်ရှိဗိုလ်ချုပ်မူကြီးမေအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာတခုတည်းသောဗုဒ္ဓသာသနာနဲ့ပတ်သက်ရင်အမြင့်ဆုံးသောမဟာနာအဖွဲ့ကြီးအနေနဲ့ဘလို့သဘောထားဘလို့ဆုံးဖြတ်ချက်ချလိုက်တယ်ဆိုတဲ့ကိစ္စဟာနိုင်ငံအတွက်အရေးကြီးမယ်လို့ယူဆနိုင်ပါတယ်။မဟာနာဆရာတော်တွေဘလို့ဆုံးဖြတ်ချက်မျိုးတွေချမှတ်လိုက်တယ်လဲ Eri Sophia Jedria, Leshi, Nangandri Pipone, Ye Kimbo, Balu Jude Amuri, Shila Namelesura, Lila Jijayama.
အခုမဟာနာဆရာတော်ကြီးတွေရဲ့ထုတ်ပြန်ကြေညာချက်ဟာမန္တလေးတိုင်းတန်ခမဟာနာယကအဖွဲ့ဥက္ကဋ္ဌဆရာတော်ကနေမဟာနာဥက္ကဋ္ဌဗမောဆရာတော်စီမေတ္တာရက်ခံလိမ့်မှုပေးပို့လိုက်တဲ့ထုတ်ပြန်ချက်အပေါ်အခြေခံထားတယ်လို့ဆိုပါတယ်။မဟာနာဆုံးဖြတ်ချက်ထဲမှာလက်ရှိဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တမတော်ကရွေးကောက်ခံဆိုရအဖွဲ့တမရအပါအဝင်လူပေါင်းများစွာကိုဖမ်းဆ
တဲ့ဆရာတော်တွေကလည်းမရွှေမလန်းပင်မဆင်းရဲဖြစ်ကြတယ်လို့ဆိုပါတယ်။အုတ်ချုပ်သူချင်းချင်းမညီမညွတ်ဖြစ်နေကြရင်ကမ္ဘာလည်းမှာမျက်နှာငယ်ကြရမယ်လို့တတိပေးပြီးလက်ရှိဖြစ်ပေါ်နေတဲ့အကျက်အသေးတွေကိုဖြေရှင်းနိုင်ဖို့အချက်၅ချက်ကိုတောင်းဆိုထားတာတွေ့ရပါတယ်။အဲ့ဓာရီကတော့ဆန္ဒထုတ်ပေါ်နေတဲ့ပြည်သူတွေကိုအင်အားသုံးဖြည့်ရှင်းနေတာတွေကိုရှောင်ရှားရေးတက်ဆိုင်သူတွေကညွှန်ကြားဖို့ပြည်သူတွေပိုင်ဆိုင်တဲ့စီးစိမ်ဥစ္စာတွေကိုလူရက်ဖျက်ဆီးနေတာတွေမဖြစ်ပေါ်စေရေးကာကွယ်စောင့်ရှောက်ပေးဖို့မျိုးဆက်တဲ့လူငယ်တွေရဲ့ပုံရိပ်ကမ္ဘာအလေဂုံယူဝင့်ထဲနိုင်အောင်စဉ်းစားပေးဖို့နိုင်ငံနဲ့လူမျိုးကိုးကွယ်တဲ့ဘာသာနဲ့ယဉ်ကျေးမှုတွေရဲ့ပုံရိပ်ကြာဆင်းစေမဲ့လုပ်ရက်တွေကိုနှစ်ဖက်စလုံးကရှောင်ရှားကြဖို့မေတ္တာတရားလက်ကင်ထားပြီးတွဲဆုံညှိနှိုင်းအပြေရှားခြင်းဖြင့်သာအကျယ်အကျေးရဲ့ထွက်ပေါက်ကိုဥတီကြဖို့ဆိုပြီးဖော်ပြထားပါတယ်
။တစ်ဆက်ထဲမှာပဲမဟာနာအဖွဲ့ကြီးရဲ့လုပ်ငန်းတွေကိုနောက်ကိုဗစ်ကပ်ဘေးကြီးကိုထိ ंछ ုံနိုင်တဲ့အချိန်မြန်မာနိုင်ငံတည်ငြိမ်မှုရရှိပြီးပြည်သူတွေလွတ်လွတ်လပ်လပ်သွားလာရောင်းဝယ်ဖောက်ကားနိုင်တဲ့သင့်တော်တဲ့အချိန်ကာလတစ်ခုထိရပ်ဆိုင်ထားမယ်။အလားတူမြန်မာနိုင်ငံဗုဒ္ဓသာသနာမှာအမြင့်ဆုံးဖြစ်တဲ့တိပိတကရွေးချယ်ရေးစာမှုပွဲတွေအစိုးရဓမ္မစရိယနဲ့ပါဠိပထမပြန်စာမှုပွဲတွေကိုလည်းဆိုင်းငံ့ထားဖို့ဆုံးဖြတ်တာတွေ့ရပါတယ်။ဒီမတိုင်ခင်ရွှေချင်သာသနာပိုင်အဖွဲ့တိရကူကမ္ဘာဗုဒ္ဓတက္ကသိုလ်ပရိက္ခတ်တပုံအောင်ဆရာတော်များအဖွဲ့မစိုးရင်တိုက်များတောင်ရှူအယုံတန်ခါကွန်ရက်စသဖြင့်တန်ခါအဖွဲ့စည်းတော်တော်များကအလားတူကြီးညာချက်တွေထုတ်ပြန်ခဲ့ကြပြီးအခုနောက်ဆုံးမှတန်ခါတွေရဲ့အမြင့်ဆုံးအဖွဲ့စည်းဖြစ်တဲ့မဟာနာကထုတ်ပြန်လာတာပါတန်ခါတွေကိုကိုစားပြုတဲ့အဖွဲ့စည်းအသီးသီးရဲ့ကြီးညာချက်တွေကတော့လက်ရှိအာဏာသိမ်းစစ်ကောင်စီအနေနဲ့ပြည်သူတွေကိုသတ်နေဖြတ်နေတာတွေရပ်တန့်ပေးပါပြည်သူတွေပိုင်ဆိုင်တဲ့အိုးအိမ်ပစ္စည်းဥစ္စာတွေကိုဖျက်ဆီးနေတာတွေကိုရပ်တန့်ပေးပါပြဿနာကိုအကြမ်းမဖက်ပဲအင်အားမသုံးပဲဆွေးနွေးညှိနှိုင်းတဲ့နည်းနဲ့ဖြေရှင်းပါဆိုတာတွေပဲဖြစ်ပါတယ်
ဒီကြေညာချက်တွေကိုကြည့်ရင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီကိုတိုင်းသာပြည်သူလူထုအစိုးရဝန်ထမ်းတွေတွေမကတန်ခါဒုက္ခပါလက်မခံနိုင်ဘူးဆိုတဲ့သဘောတွေ့မြင်ကြရပါတယ်။ဒါပေမဲ့2009ခုနှစ်တုန်းကလိုလမ်းမော်ကိုဆန္ဒပြတန်ခါတော်တွေအလုံးရင်းနဲ့ထွက်လာတာမတွေ့ရသလိုစစ်ကောင်စီပေါ်ပြင်းထန်တဲ့သဘိတ်မှောက်ကန်ဆောင်တာမျိုးတွေကိုလည်းမတွေ့မြင်ရသေးပါဘူး။ဒါကလည်းအကြောင်းမျိုးမျိုးရှိနိုင်ပါတယ်။2009ခုနှစ်ရွှေဝါရောင်တန်ခါအရေးခင်ကာလဆိုတာဆရာနာရှင်တွေဖိနှိပ်မှုကြောင့်ပြည်သူတွေပြပြမှောက်ကြောင်းရွံ့နေခြင်းလည်းဖြစ်ပါတယ်။ဒီလိုအချိန်တန်ခါတော်တွေလမ်းပေါ်ထွက်ရင်တိုင်းပြည်အတွက်ကောင်းမွန်တဲ့အကျိုးရလက်ထွက်ပေါ်လာလိမ့်မလားဆိုပြီးတန်ခါအမြောက်အများလမ်းပေါ်ထွက်လာခဲ့ကြတာပဲဖြစ်ပါတယ်။ထွက်ခဲ့တဲ့ပုံစံကလည်းဘလို့နိုင်ငံရေးကြွေးကြော်တန်တစ်ခုတလီမှမအော်ဘဲမေတ္တာပို့အမျှပေးဆူတောင်းစာတွေရွတ်ဖတ်ပြီးစီကံရှိရှိလှည့်လည်ကြွားချီတာမျိုးပါ။ဒါပေမဲ့ဒီလိုအချိန်မျိုးကိုလည်းဆရာနာရှင်တွေကတိမခန့်အကြမ်းဖက်ဖြိုခွဲတာခံခဲ့ကြရပါတယ်။1988ဆရာနာသိန်းကြီးနောက်ပိုင်းတန်ခါတော်တွေရဲ့အာဏာသိမ်းစစ်ကောင်ဆောင်တွေကိုတုံ့ပြန်မှုကတစ်မျိုးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြစ်မှားမြောက်တပိတကဆရာတော်ဥတုမင်္ဂလာဦးဆောင်ပြီးစစ်ကောင်ဆောင်အတိုင်းဝိုင်းကိုပတ္တန်နီကုစနကန်ဆောင်တပိတ်မှောက်ပါတယ်။စစ်အရာရှိအတိုင်းဝိုင်းကိုဗုဒ္ဓသာသနာတော်ဆိုင်ရာလုပ်ငန်းတွေဆောင်ရွက်မပေးပါဘူး။နေအိမ်ကိုမကြွတရားဟောမပေးကတ်တဲ့ဆွမစားဆွမခံယဟန်ခံမပေးအစရှိသဖြင့်လုံမပေးဘဲတပိတ်မှောက်တာပါ။အဲ့ဒီလိုလုပ်တဲ့အတွက်ဖုံးတော်ကြီးចောင်းတိုက်အတော်များများကိုစစ်တပ်ကဝင်စီးဖုံးကြီးတွေကိုဖမ်းဆီးလူဝတ်လဲထောင်ချတာလုပ်ခဲ့တယ်လို့ဥဆောင်ဆရာတော်ပစ္စမမြောက်တိပိတကဆရာတော်ဥတုမင်္ဂလာကိုလည်းဖန်စီလူဝစ်လည်းနှစ်ရှည်ထောင်ချပြီးမြစ်တီနာထောင်ပို့ခဲ့ပါတယ
်အခုဒီချိန်တိုင်းပြည်မှာပြည်သူတွေကိုတပ်ဖြတ်ရန်နဲ့ဖန်စီထောင်ချအိုးအိမ်ပစ္စည်းတွေဖျက်ဆီးလူခွေရေချိုးဖောက်လုပ်နေတဲ့စစ်ကောင်စီကိုတန်ဃာဒုတွေရဲ့တုံ့ပြန်ပုံဟာအရင်ချိန်တွေတုန်းကထက်ပိုပြီးညီညွတ်ပိုပြီးစနစ်ကျလာတာတွေ့ရပါတယ်ဒီတုံ့ပြန်မှုကြောင့်လက်ရှိကိစ္စတွေအားလုံးကိုညှို့ချအမိတ်ပေးနေတဲ့ဗကြုံမူကြီးမင်းအောင်လှိုင်ရဲ့လုပ်ရက်တွေပြောင်းလဲမသွားနိုင်ဘူးဆိုပေမဲ့ပြည်သူလူထုတရက်လုံးဆင်နွှဲနေတဲ့အာဏာရှင်ဆန့်ကျင်ရေးအရေးတော်ပုံကြီးကိုတော့တဒတ်တအားပတ်မိုးကူညီရာရောက်စေမယ်ဖြစ်ကြောင်းပါ
တွယ်ဘေးအနေနဲ့ကင်းဝေးတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့ VOE တိတ်ချစ်တော်ရရှင်တွေကိုမေတ္တာတင်လက်ဆောင်မြန်မာသချင်းလေးတပုတ်နေလဲဖျော်ပြပေးဦးမှာဖြစ်ပါတယ်နော်။ပထမအဦးဆုံးမြမပြည်ကြီးငင်းငင်းပါလေဆိုပြီးတော့ဆူတောင်းပြလာတဲ့တော်ရရှင်ရဲ့ Messenger ကစာကိုဖော်ပြပေးကြပါလေ Non Pan Knock Sign ဆိုတဲ့တော်ရရှင်မှာသူကမင်္ဂလာနဲ့နဲ့ခင်မှာပြည်အောင်စုမြန်မာနိုင်ငံပြည်သူပြည်သားများဘေးရန်ကင်းကွာကျန်းမာကြပါစေအမြဲတမ်းငင်းငင်းပါစေဆိုပြီးတော့ဆူတောင်းပြလာပါတယ်ရှင်ဟုတ်ကဲ့ပေးတဲ့ဆုနဲ့အမြဲတမ်းပြည့်ကြပါလေအဝေးရောက်အိမ်လွမ်းသူတစ္ဆာဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံကအခြေအနေတွေအတွက်အတော်လေးကိုစိတ်လက်မချမ်းမသာဖြစ်ရပါတယ်ဆိုပြီးရေးလာပါတယ်။ဟုတ်ကဲ့ပါ။ဒီတော်ရရှင်တို့ပဲမြန်မာနိုင်ငံထဲကပြည်သူတွေအားလုံးရောကမ္ဘာမှာရှိနေတဲ့ဒီမြန်မာနိုင်ငံသားတွေရောစိတ်လက်မချမ်းမသာဖြစ်နေရတာအမှန်ဖြစ်ပါတယ်နော်။ဂျင်းစင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါဗီဒီယိုရေးတဲ့နေ့စဉ်ထုတ်လွှင့်နေတဲ့သတင်းတွေနဲ့ TV သတင်းအစီအစဉ်တွေကိုနားဆင်လို့ပါတယ်။ကျေးဇူးပါတယ်ဟုတ်ကဲ့။ Facebook ကစာရေးလာတာမလို့အကောင်းဆုံးကတော့ Internet တွေရရင် Facebook ကနေတရှိနားဆင်နိုင်ပါတယ်လို့ပဲအကြံပြုချင်ပါတယ်နော်။ဒါမှမဟုတ်တော့ကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုကျူးလူစလောင်းကနေပြီးတော့ဖမ်းယူလို့ရတယ်လို့မျိုး Radio အစီအစဉ်တွေကိုတော့ Line to Radio ကနေပြီးနားဆင်လို့ရပါတယ်ရှင်။အစီအစဉ်ဖမ်းယူလို့ရတဲ့ Meter Line တွေကိုလည်းနေ့စဉ်သတင်းလောကနဲ့အတူပို့ပေးနေပါတယ်နော်။ဒီလိုဆိုလို့ကျမတို့ VOE ကနေ့စဉ်ပေါ်ပေးနေတဲ့အီးမေးလ်သတင်းလောအကြောင်းလေးလဲတော်ရရှင်တွေကိုပြောပြပေးကြပါရစေ။ကျမတို့စီကနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသတင်းဆောင်မတွေကိုနေ့စဉ်ကိုယ့်ရဲ့အီးမေးလ်ကနေပြီးတော့အလွယ်တကူသိရှိချင်တဲ့ဆိုတော့ကျမတို့အီးမေးလ်သတင်းလောကိုမနေ့ကောညမှာပို့ပေးနေပါရနော်။ဒီအီးမေးလ်သတင်းလောလိုချင်တယ်ဆိုရင်ကျမတို့ကိုအီးမေးလ်ပို့ပြီးတောင်းလို့ရပါတယ်။ကျမတို့ရဲ့အီးမေးလ်လိပ်စာက bamisetviewnews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်းကျမတို့ရဲ့ VOA မြန်မာဘိုင်းဒီ Facebook စာမျက်နှာ Messenger ကနေပြီးတော့ကျမတို့စီကိုစာရေးလို့ရပါတယ်ဒီ email ပေးဖို့မယ်ပဲဖြစ်ဖြစ်စာရေးရမယ်ဖြစ်ဖြစ်ဒီကျမတို့ရဲ့တော်ရရှင်ရဲ့ email လိပ်စာကိုထည့်ပေးလိုက်ပါတော့အဲ့တော့မှအဲ့ကျမတို့ကအဲ့ email တွေကိုကျမတို့နေ့စဉ်သတင်းလောကိုပို့ပေးနိုင်မှာဖြစ်ပါတယ်ရှင်ကိုချိုဆိုတဲ့တော်ရရှင်ကလည်းသတင်းကိုမှန်မှန်နဲ့မြင်မြင်ပြည်သူတိကဘာတိတင်ဆက်ပေးနေရအခုလိုမျိုးအချိန်နဲ့တပြေးညီသတင်းဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးပါ VOE တဲ့ဒီကအမြဲတမ်းစာရေးနေကြတခုမျိုးတကအိုလေးကြီးတယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကိုနားဆင်ပြီးသူကပုံမှန်လိုပဲသူ့ရဲ့ထင်မြင်ယူဆချက်ကိုပြန်ပြီးတုံ့ပြန်ရေးသားလေးရှိတာပါ
။ရန်ကုန်မှာပြည်သိမ်းကျူးကျော်တဲ့စစ်တပ်တပ်ကပြည်သူပေါ်အကြမ်းဖက်ပစ်ခတ်ချင်းချောက်မှုတွေကြောင့်လူလူတွေစိုးရိမ်တော့ကရောက်နေရတဲ့အချိန်မှာအင်မတန်ကိုတိကျပိုင်နိုင်ခိုင်မာတဲ့အချက်လက်တွေနဲ့အားပါတရပြောပြတဲ့ဥကျော်စံတရဲ့ရှင်းလင်းပြောပြချက်တွေနားထောင်ရတာအလွန်တရာဆရာတက်ကြွကျေနပ်ရပါတယ်ခင်ဗျာတခါတလေကို့အခြေအနေဘလောက်ကောင်းနေတာကိုကိုယ်တိုင်မသိတယ်လို့ဖြစ်ဖြစ်ပြီးနေတတ်တယ်ကြအားလုံးအခြေအနေတွေကအဆတ်အရာရာတုတ်တက်ပြောင်းလဲနေတာကိုကျွန်တော်တို့တွေ့လာရပေမဲ့ရင်ဆိုင်နေရတဲ့စစ်တပ်ကရက်ဆက်ကြဲကြုံမှုကရက်ဆက်ဆိုးဝါးပြင်းထန်လူမဆန်လွန်းတော့ကျွန်တော်တို့ဘက်ကတုံ့ပြန်လှုပ်ဆောင်မှုဟာနှေးကွေးတာကိုတိုးတက်မှုနှေးလွန်းတာတွေကိုအားမလို့အားမရမချေမနှက်ဖြစ်နေရတာပါဥပမာစစ်တပ်ကနောက်ပြန်မဆုံးမစိတ်ဆက်ပဲပြက်ပြက်သားသားခြေမုံမှာကိုပြသခဲ့ပြီးဖြစ်တယ်လို့ဒီစစ်တပ်ကိုအပြတ်ခြေမုံသုတ်တင်ဖို့လည်းမဖြစ်နိုင်ပါဘူးကျွန်တော်တို့လုပ်ရမယ့်လုပ်နိုင်တဲ့ချက်ကဆေးရိုင်းကြီးကိုကျုံသွင်းထုခတ်ပြီးချုံးနဲ့ထိန်းနိုင်ရင်အသောဝင်တဲ့အကောင်ကြီးဖြစ်လာတယ်ဆိုတာအကောင်းနမူနာသက်သေဖြစ်ပါဒီတော့ဘာလို့ကြမလဲတစ်စီယာပြေးရှာပြန်လာမှာမဟုတ်ပဲအရွယ်လွန်လူကြီးတွေကိုဖက်တွေ့အာမကိုပဲကိုယ့်ရဲ့အစဉ်တန်းမှန်ကိုလက်တွေ့ကြကြရဲရင်စွာဆွဲကင်ပြီးလက်တွေ့ဖြစ်ပေါ်နေတဲ့အခြေအနေအားလုံးကိုစုပေါင်းပြီးခေါင်းဆောင်ပါ2လူမျိုးစုတက်တွေကကြုံတော့ကြုံခဲ့ခက်ရခက်စစ်ရတဲ့အခြေအနေမှာနှစ်ပေါင်းများစွာတက်ခိုက်လာခဲ့တဲ့ဒန်းတူရဲနဲ့ကိုပိုင်အုပ်ချုပ်ရေးလက်ဆုပ်လက်ကမ်းအရာယူပြီးဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးလူမျိုးစုတက်မတော်ဌာနချုပ်ကြီးနဲ့လူမျိုးစုစစ်ကောင်စီတခုမုံချဖွဲ့စည်း CRPH နဲ့ဆက်ဆက်ပူးပေါင်းဖို့လိုတာပါ3ကုလရဲ့ဂျာဝင်ဆောင်ရွက်မှုအခြေအနေဖြစ်လာအောင်ဝိုင်းကြိုက်ကိုကတိုက်နိုင်မှကျုံးသွင်းနိုင်မှဆေးရိုင်းကျုံးတဲ့ရောက်မှ CRPH ကတကယ်တရားမျှတမှုဒန်းတူမှုပုံစံသင့်တဲ့ဥဆောင်နိုင်မှလူမျိုးစုတွေကကို့ဦးတည်ချက်ကိုပြည့်ပြည့်စုံစုံရယူဖို့စီလုံးမှုနဲ့တိုးတက်တဲ့နည်းလမ်းနဲ့ပေါင်းစပ်နိုင်မှစနစ်တကျဖွဲ့စည်းထားတဲ့စစ်တပ်ကိုပြည်စလဲဂိုင်လို့မရတယ်လို့ဆေးရနာရှင်စနစ်ကိုလွယ်လွယ်နဲ့ဖယ်ရှားလို့လည်းမရပါဘူးဒီနေ့အဖက်ဖက်အခြေအနေတွေအင်မတန်မှကောင်းမွန်ပြည့်စုံနေတဲ့အချိန်မှာကျွန်တော်တို့နိုင်အောင်မတိုက်နိုင်ရင်ပွဲမသိမ်းနိုင်ရင် ပထမကျွန်တော်တို့နိုင်မှာမဟုတ်တော့ဘူးကြ
။ဟုတ်ကဲ့ပါ။အခုလိုမျိုးအစီအစဉ်တွေကိုနားဆင်ပြီးတိုင်းကျွန်တော်တို့ဒီတော့ရှင်နေလဲနားထောင်လို့အတွေ့အများစီမဲ့ဒီလိုမျိုးကိုပိုင်ရှုတော့ကနေပြောပြန်ပြောဆွေးနွေးချက်တွေကိုအစီအမဲရေးပို့တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့သတင်းရှင်တွေတုံ့ပြန်ရေးလာကြတဲ့မှတ်ချက်တွေနဲ့သတင်းရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုအခုဆက်ပြီးဖော်ပြပေးစင်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းကနေပြီးတော့20ရက်နေ့စနေနေ့ကသတင်းတင်ပြပေးတဲ့သတင်းဖြစ်ပါတယ်။ရက်ကြီးအုပ်ချုပ်ရေးအဖွဲ့နဲ့ဖွဲ့နိုင်ဖို့စစ်တပ်ကဂျိုးပန်းနေဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ကိုသားညွန့်ဦးတင်ဆက်ပေးခဲ့ပါတယ်။ဒီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုပိုင်းမြင့်မျိုးမျိုးကိုရေးလာကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေဒီ400ကျော်တော့မှလက်ခံရရှိပါရနော်အဲ့ထက်ကတချို့ကိုဖော်ပြပေးစင်ပါတယ်ရှင်သတင်းရှင် James Jewell ကရဲကြီးအုပ်ချုပ်ရေးမှုအခန့်ခံရတဲ့လူတွေတော့တနာမိတယ်အေးအေးတပုံလို့တော့အတိပေးစာတွေစီစဉ်တွေနဲ့ရှေ့ပြေးလာမှာမဟုတ်ဘူးလို့ထင်တယ်ဆိုပြီးတော့သူကရေးလာပါတယ်ကိုထွန်းဆိုတဲ့သတင်းရှင်ကတော့ပြည်သူလူထုကအခုထိဘာလို့ရမယ်ဆိုတာတော့အချင်းချင်းတိုင်ပင်လို့မပြီးနိုင်တိုင်မင်းလို့မရမငင်းညွတ်ကြနဲ့သူတို့ကတော့တဆင့်ချင်းလုပ်နေတာအင်တိုက်အားလိုက်ပါပဲအချိန်ကြာလေလူလူတွေပို့ပြောဒုက္ခရောက်လေဖြစ်ပါမယ်တဲ့ဆိုရင်ဒီစီရေးလာပါလေជីတာလက်ဆွေတော်ရှင်ကလည်းရဲကြီးအဖွဲ့ဝင်တွေကိုအပြည့်ခံရအောင်လို့လုပ်နေတယ်တကယ်လဲအပြုတ်ခံရနိုင်ပါလေသူတို့ထားကြပါအခုချိန်မှာပြည်သူတွေရဲ့ဒေါသကအထွတ်ထိပ်လည်းရောက်နေပြီအဲ့တော့အသက်ကိုညံဆောင်ညံကိုလွှာပြီးတော့စဉ်းစားကြပါဆိုပြီးတော့ဒီတော်ရရှင်ကလည်းသူ့ရဲ့အမြင်ကိုရေးလာပါတယ်နောက်တော့ရှင်နန်းတက်လွင်ကတော့သူများတွေတန်မက်တွေပေါမခါတွေသမားတော်တွေတောင်မှကိုကျွန်းဆွနေကြတာဘာမဟုတ်တဲ့ရဲ့ကြီးရာဒူလေးအတွက်တော့မလုံးကြပါနဲ့တဲ့။အိုဘာမာမာဆိုတဲ့တော်ရှင်ရဲ့ဒီရဲ့ကြီးအုပ်ချုပ်ရေးမှုတွေခံဖို့လုပ်တဲ့ကိစ္စသူ့ရဲ့အမြင်ကိုရေးလာတာကိုလည်းအခုဆက်ပြီးဖော်ပြပေးပါအောင်မယ်နော်
။အုပ်ချုပ်ရေးမှုလုပ်မဲ့သူတွေကပြည်သူတွေကိုရှော့မတွက်ပါနဲ့။မြောက်ဝတီဖြစ်စဉ်ကိုကြည့်ကြပါ။ပြည်သူတွေရဲ့စိတ်ထဲမှာအခုချိန်မှာနာကြီးမုန်တီးစိတ်ကလွဲပြီးဘာမှမရှိတော့ပါဘူး။လက်နက်ကင်ထားတဲ့သူတွေကိုအာမတန်သေးလို့မန်ရှော့ထားရပေမဲ့အုပ်ချုပ်ရေးမှူးဆိုတာပြည်သူတွေနဲ့အနီးအနားနေရတယ်ဆိုတာကိုမမေ့ပါနဲ့စစ်သားနဲ့ရဲကသူတို့တက်ဆွဲတဲ့နေရာကိုပြန်ပါပါအုပ်ချုပ်ရေးမှူးကရက်ွက်ထဲမှာပဲနေထိုင်ရမှာပါအဲ့ဒီတော့ပြည်သူကိုရှော့မတွက်ပါနဲ့
အုပ်ချုပ်ရေးမှူးဆိုတာပြည်သူတွေနဲ့အဓိကဆက်ဆံရသူတွေဖြစ်လို့ပြည်သူတွေရဲ့ဒီအခုချိန်မှာနာကျင်မှုပမာဏကိုရှော့မတွက်ပါနဲ့ဆိုပြီးတော့ဒီအိုဘားမာမာဆိုတဲ့တော်ရရှင်ကထောက်ပြပြီးရေးလာပါတယ်။နောက်ထပ်တော်ရရှင်တယောက်ကလည်းသူ့လိုခက်ဆင်ဆင်ရေးလာတာပါ။အုပ်ချုပ်ရေးမှုကရက်ွက်ထဲမှာနေရတဲ့သူဖြစ်ပါတယ်တဲ့။အဓိကကတော့လူတွေရဲ့နာကျင်မှုကိုရှော့မတွက်ပါနဲ့လို့ရေးလာပါတယ်။ကျန်တဲ့စာရီကလည်းဒီလိုအလားတူခက်ဆင်ဆင်စာရီပဲဖြစ်ပါတယ်။ဒါကတော့တော်ရရှင်နေရဲ့ဒီမှတ်ချက်တွေအမြင်မျိုးမျိုးတွေကတချို့ကိုကောင်းထုတ်ပြီးဖော်ပြခဲ့တာဖြစ်ပါတယ်ရှင်။နောက်ထပ်တော်ရရှင်နိုင်နိုင်ကတော့အကျဉ်းထက်လက်နဲ့အာကုန်တဲ့ပြည်သူတွေကိုတတ်ဖို့ဖျက်ဖို့စိတ်အားထက်သန်ရိုင်းစိုင်းနေကြတဲ့စစ်တပ်နဲ့ဗိုလ်ချုပ်မှူးကြီးနောက်ပြီးစစ်သားနဲ့ရဲတွေရဲ့ဒီရိုင်းစိုင်းမှုတွေကဘာတဝမ်းသိအောင်လို့သတင်းမီဒီယာတွေပြောပြပေးပါတယ်။ VOA မြန်မာသတင်းဌာနကလည်းကျေးဇူးအများကြီးတင်ပါတယ်လို့ရေးလာပါတယ်။သောရရှင်ကြီးရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။သောရရှင်ကြီးတွေမြန်မာသတင်းလေးတစ်ပုဒ်နဲ့ဆက်ပြီးဖြောက်ရေးပေးချင်ပါတယ်။ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းစုံနေရတဲ့အဖြစ်ပြက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်။တော်ရှင်တွေကိုအခုမြန်မာသချင်းလေးတို့နဲ့ဖျော်ပြပေးကြပါလေ။အားလုံးလည်းသိရတဲ့အခုဆိုရင်တော့လူလူရဲ့ငြိမ်းချမ်းတဲ့ဆန္ဒထုတ်ဖော်မှုတွေကိုဆရာနာတင်ထားသူတွေညွှန်ကြားခြင်းနဲ့လက်နဲ့တုံးပြီးဖြုတ်ခွင်းတဲ့အတွက် လူလူလည်းအထေနာအသက်တွေလည်းဆုံးရှုံးဘွားတွေလည်းပြတ်သွားအားလုံးလည်းကစင်းကလေးအသက်ခံရတဲ့သူတွေအိမ်မပြန်နိုင်မနေရှောင်းပုံးနေရတဲ့သူတွေအများကြီးရှိပါတယ်နော်ဒါကြောင့်မို့ဒီမှာအားလုံးတွင်စိတ်ခွန်အားလေးပေးမယ်မျော်လင့်ချက်တွေဖြစ်နေတည်ဆူထားတဲ့တခြင်းတွေတပုံးနဲ့ဖြောပြပေးကြပါလိမ့်ရှင်2018သိဆိုလို့လူတွေပို့အတိများလာတဲ့တခြင်းတွေဖြစ်ပါတယ်ဒါပေမဲ့ဒီတခြင်းလေး2020ဆိုပိုင်းမှာမူရင်
ပဲလောက်ပဲလာမိုက်ပါစေလောက်ပဲမိုးမောင်းနေဖုံးလဲတိတ်မဲတွေအုပ်ထားပါစေဒီအမိုက်မောင်းတွေကွဲပြောက်ပြီးကောင်းရင်တစ်ခုလုံးကျယ်ရီဆုံးနေထုံးလင်းတောက်ပါတယ်နေကိုမလွဲမသိပြန်ရောက်ကြရမှာပါနော်ကျမတို့ဗီဒီယိုတွေကိုမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့သတင်းရှင်တွေဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တိတ်တချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မ
ထုတ်လွှင့်ခြင်းနဲ့တပြန်နဲ့ထဲတိုင်းရိုင်းနားဆင်နိုင်ပါတယ်ဖွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ဖြူရီအင်တာနက်စာမျက်နှာနဲ့ဖုန်းပေါ်ကဖြူရီအက်မှာသွားပြီးတော့နားထောင်နိုင်ပါတယ်ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက family.phuenews.com ဖြစ်ပါတယ်ကျမအေးသနာကြပါရှင်ဖြူရီကိုလည်းစာရေးကြပါအောင်နော်တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ
ရင်းတွေကြီးစုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘဟုထူးခြားများရှိဘူးသတင်းတွေတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညီညွတ်လင်ကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့ HRC လူခွင့်ရေးချိုးဖောက်ခံရမှုတွေရှိလာတဲ့အခါအဲ့ဒီသတင်းတွေနဲ့အတူလူခွင့်ရေးတောင်းဆိုဆိုတဲ့အကြောင်းအရာကိုလည်းနားဆင်ပြင်မြင်လာကြမှာပါအင်္ဂလိပ်လိုအတူက HRC လို့ခေါ်ပေါ်ပြောဆိုတဲ့ Human Rights Council လူအခွင့်အရေးကောင်စီဆိုတာဟာတကဘာလုံးကလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုအကာအကွယ်ပေးနိုင်မှုအတွေ့ကုလသမဂ္ဂရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေကလူအခွင့်အရေးအခြေအနေတွေကိုအမြဲတမ်းလေ့လာဆွေးနွေးနိုင်မှုအတွေ့ဆွေးစားနိုင်ငံဂျနီဗာမြို့မှာ HRC ရဲ့ရုံးချုပ်ဖွင့်လှစ်ထားပါတယ်။လူအခွင့်အရေးကောင်စီကိုကုလသမဂ္ဂထွေထွေညီလာခံကရွေးချယ်ပေးထားတဲ့အဖွဲ့ဝင်နိုင်ငံ58နိုင်ငံနဲ့ဖွဲ့စည်းထားတာပါ။အရင်ကကုလသမဂ္ဂမှာရှိခဲ့တဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာကော်မရှင်ဆိုတဲ့နေရာမှာ2006ခုနှစ်မတ်လ15ရက်နေ့ကအစားထိုးဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့တက်တန်းက3နှစ်ဖြစ်ပြီးနှစ်ကြိမ်ဆက်တိုက်အဖွဲ့ဝင်ဖြစ်ခဲ့ပြီးတဲ့နိုင်ငံအနေနဲ့နောက်ထပ်အဖွဲ့ဝင်နိုင်ငံအဖြစ်ရွေးချယ်ခံခွင့်မရှိပါဘူး။အဖွဲ့ဝင်နိုင်ငံ58နိုင်ငံမှာအာဖရိကနိုင်ငံတွေထဲက13နိုင်ငံ၊အာရှပစိဖိတ်နိုင်ငံတွေထဲက13နိုင်ငံလက်တင်အမေရိကနဲ့ကာရေဘီယံနိုင်ငံတွေထဲက7နိုင်ငံအနောက်ဥရောပနဲ့တခြားနိုင်ငံတွေထဲက9နိုင်ငံအရှေ့ဥရောပနိုင်ငံတွေထဲက6နိုင်ငံပါရှိပါတယ်။အာဆီယံနိုင်ငံတွေအနေနဲ့ကြည့်မယ်ဆိုရင်တော့လောလောဆယ်အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်။မြန်မာအင်ဂျင်ချင်းတရုတ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းလောလောဆယ်အဖွဲ့ဝင်58နိုင်ငံထဲမှာပါဝင်တာပါ။အရှာစီမှာအထူးလုပ်ငန်းဆောင်ရွက်မှုတွေအနေနဲ့လူခွင့်ရေးဆိုင်ရာအထူးတန်တမန်တွေ၊ကိုယ်စားလှယ်တွေ၊လွတ်လပ်တဲ့လူခွင့်ရေးလေးလာစောင့်ကြည့်ရေးအဖွဲ့တွေ၊လူခွင့်ရေးဆိုင်ရာကျွမ်းကျင်သူပုဂ္ဂိုလ်တွေနဲ့လက်တွဲပြီးလူခွင့်ရေးချိုးဖောက်မှုရှိတယ်လို့ယူဆရတဲ့နိုင်ငံတွေအပေါ်ကင်တွယ်ဖြည့်ဆင်းမှုတွေလုပ်ပါတယ်အရှာစီမှာဥက္ကဋ္ဌတူဒုတိယဥက္ကဋ္ဌ၄ဦးစုစုပေါင်း၅ဦးပါဝင်တဲ့အုပ်ချုပ်ရေးဗျူရိုရှိပြီးအဲ့ဒီဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုတစ်နှစ်တစ်ချိန်ကြောင်းလဲရွေးချယ်ပြီးအလေးစားတာဝန်ထမ်းဆောင်ကြရပါတယ်အရှာစီအဖွဲ့ဝင်နိုင်ငံတွေရဲ့ပုံမှန်တွေ့ဆုံစည်းဝေးမှုကိုတစ်နှစ်မှာအနည်းဆုံး၃ချိန်တည်းမခပြုလုပ်ကြပါတယ်ထာပြင်အရေးပေါ်ဖြစ်လာတဲ့အခြေအနေတွေမှာဆိုရင်လေအချိန်အခါမမျိုးအရေးပေါ်အစိုးရတွေခေါ်ယူပါတယ
် As of this moment credible reports indicate that Myanmar security forces have murdered at least 70 people Madam President those murdered were fathers sons mothers daughters husbands and
အရှာစီရဲ့တက်တန်း15နှစ်အတွင်းအထူးအရေးပေါ်အစိုးရ29ချိန်ရှိခဲ့ပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့2009ခုနှစ်အောက်တိုဘာလ2ရက်နေ့ကတည်းက2019ခုနှစ်ဒီဇင်ဘာလ29ရက်နေ့ကတည်းက2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကတည်းကအထူးအစည်းအဝေးတွေပြုလုပ်ခဲ့ကြပါတယ်ရှင
်။မလ22ရက်တင်းခရွေနေကြပဲအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပြပါဦးမယ်ရှင်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းမှုတွေကိုအရှိန်မြှင့်လုပ်နေတယ်လို့ဆရာနာရှင်စနစ်ဆန့်ကျင်ရေးစန္ဒပြသူတွေကလည်းအကြမ်းဖက်ဖြိုခွဲမှုတွေကိုနီလန်းဆောင်နဲ့ရှောင်ပြီးတော့စန္ဒပြနေကြပါတယ်။မန္တလေးမြို့မှာဆိုရင်စစ်တပ်နဲ့ရဲဖြိုခွဲမှုကိုရှောင်တဲ့အနေနဲ့ဆရာဝန်တွေ၊စီးကြောင်းသားတွေ၊သူနာပြုတွေ၊ဆေးဝန်ထမ်းတွေပါတဲ့မန္တလေးမြို့ကစစ်မှားရေးမိသားစုတွေဟာဒီကနေ့မနေ့အစောကြီးအာယုံမတက်ခင်လမ်းပေါ်ထွက်စန္ဒပြပြီးတော့လူစုခွဲခဲ့ကြတာပါ။မန္တလေးအင်ဂျင်နီယာအဖွဲ့ကတော့လူမပါပဲတောင်းဆိုတဲ့ဆိုင်းပုတ်တွေလမ်းမှာချပြီးတော့လူမဲ့တပိတ်ပြုလုပ်ခဲ့ကြပါတယ်။အခုလိုဆန္ဒပြတာအပြင်လမ်းပေါ်ထွက်ဆန္ဒပြဝဲတွေလည်းမန္တလေးအပြင်စကိုင်းပြည်မိထီလာမကွေးတစဲကလေးဒိုင်ဦးဖားကန်စတဲ့မြို့အစုံမှာဒီကနေ့ရှိခဲ့ပါတယ်။မန္တလေးအောင်ပင်လယ်အရက်ကဆန္ဒပြပွဲနဲ့တောင်ကြီးမြို့ကဆန္ဒပြဝဲတွေကိုပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။မုံရွာမြို့မှာတော့ဒီနေ့မနေ့ပိုင်းတော့ကနန္ဒဝင်ရက်ကွက်မှာခြိတဲ့ဆန္ဒပြသူတွေကိုတပ်ကဖြိုခွင်းပစ်ခတ်လို့အသက်28နှစ်အရွယ်အမျိုးသားတစ်ယောက်တေဆုံးပါတယ်။တယောက်ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ရန်ကုန်မြို့မှာလည်းအင်းစိန်ကမာရွတ်လှိုင်ပါကေတာစတဲ့မြို့နယ်ဆုံးမှာဆရာနာရှင်စနစ်စန့်ကျင်ရေးလှုပ်ရှားမှုတွေကိုဆက်ပြီးတော့လုပ်ကြပါတယ်။ရန်ကင်းမြို့နယ်ထဲမှာလည်းကျောင်းသားလူငယ်တွေညနေပိုင်းတော့ခြိတဲ့ဆန္ဒပြခဲ့ကြပါတယ်။ရဲနဲ့စစ်သားတွေဟာရန်ကုန်မြို့လမ်းတွေပေါ်မှာဒါစီတွေကိုအတင်းဖယ်ရှားတာတွေလမ်းတွေအိမ်တွေရဲ့ဝင်ရောက်ရှာဖွေဖမ်းဆီးတာတွေလည်းလုပ်ခဲ့တယ်လို့ရန်ကုန်မြို့ကံတွေကပြောကြပါတယ်။မလ22ရက်တနင်္ဂနွေညကြပဲအတွက် VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မစုမြတ်မှပါရှင်။